Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်သူဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်နိုဝင်ဘာလ24ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညအတွက်အစီအစဉ်မှုကကျွန်မစုမုံပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်မဒီညဘက်သတင်းတွေကိုမဲအီသန်စံနဲ့တူချင်ညာပေးသွားမှာပါ။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာမိုးရွာသွန်းတာကြောင့်ရက်ဒေါ်ဂျာလွန်ကျမ်းနေတဲ့တော်မီငင်းတပ်ဖို့အထောက်အကူဖြစ်စေခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာထိတ်တန့်အစ္စလာမစ်ဘာသာရေးကောင်းဆောင်တဦးလှုပ်ကြံတပ်ဖြတ်ခံရပါတယ်။ဒီလိုထိတ်တန့်တဲ့အောင်တဲ့နည်းကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမှာကတော့မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေကစိုးရိမ်စရာအခြေအနေရှိနေချိန်မှာပဲတမရကိုရိုင်ဖွဲ့စည်းပေးလိုက်တဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီသစ်အနေနဲ့သတင်းမီဒီယာအတွက်အတိုင်းအတာတစ်ခုထိလှုပ်ဆောင်ပေးနိုင်မယ်လို့မျှော်လင့်ပါတယ်။ဒါပေမဲ့နိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်ဘက်ကသတင်းမီဒီယာသမားတွေပေါ်မှာဘယ်လိုသဘောထားရှိပါသလဲ
။ပြောကြတဲ့အကြောင်းနဲ့မှဟိုမီဒီယာပေါ်မှာတန်လျာရှိတာမျိုးပေါ့နော်။နောက်သတင်းရယူခွင့်တို့ access to information တို့
နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်ဆက်စုနှစ်နဲ့ချီပြီးတော့စစ်ဘေးဒဏ်တင်ခဲ့တဲ့နေရာကကရင်ဒုက္ခသည်တွေတချို့မကြသေးခင်ကနေရပြန်လာနိုင်မြင်မဲ့လို့အရင်လိုဘဝမျိုးကိုပြန်ပြီးထူထောင်နိုင်မှုစ조사နေကြရတဲ့အခြေအနေကြောင့်သတင်းလွှာနဲ့အတူမြန်မာနိုင်ငံမှာစားသောက်ကုန်ထုတ်လုပ်မှုနဲ့ပတ်သက်ပြီးတော့နိုင်ငံတကာကိုတည်တည်ချာချာထိုးဖောက်ဝင်ရောက်နိုင်မှုတင်ပြဆွေးနွေးထားတဲ့မြန်မာတခွေအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ရီဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြစနေညဒရဲလီလိုက်အစီအစဉ်ကိုနားဆင်ရမှာပါ။အခုအရင်ဆုံးကတော့စနေညအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မအီတတ်စင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာမိုးရွာသွန်းတာကြောင့်ရွက်ဒေါ်ဂျွာလောင်ကျွမ်းနေတဲ့တော်မီငင်းသက်ဖို့အထောက်အကူဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းပျောက်ဆုံးနေသူတွေကိုရှာဖွေဖို့ကတော့အခက်အခဲတွေရှိနေသေးပါ။တောက်ကြနေကရွာသွန်းခဲ့တဲ့မိုးကြောင့် Paradise မြို့မှာပြန့်ကျဲနေတဲ့ပြားတွေဟာဆိုထိုင်းပြီးတော့ရွှွန်းပြားမြေတွေဖြစ်သွားတာကြောင့်ရှာဖွေရေးအတွက်အခက်အခဲဖြစ်စေခဲ့တာပါ။တော်မီကြောင့်လူပေါင်း84ဦးထက်မနည်းတည်ဆုံးခဲ့ပြီးတော့963ဦးပျောက်ဆုံးနေသေးပါ။အနာဝိုင်းတွေကတော့ပျောက်ဆုံးနေသူတွေတဲကဘလောက်ထိတည်ဆုံးသွားခဲ့ပြီလဲဆိုတာကိုခံမှန်းပြောဆိုတာမျိုးမရှိပေမဲ့မိသေးရှောင်သူတွေကတော့တည်ဆုံးသူအရေအတွက်ဒီထက်တိုးလာနိုင်ကြောင်းပြောပါရယ်။မနေ့ကပဲဥရုယာတီဖောက်ပြန်ပြောင်းလဲမှုတွေရဲ့ဒဏ်ကြောင့်အမေရိကန်ပြည်ထောင်စုအတွင်းတော်မီလောင်နာရီမိုးကောင်ရေရှားမှုဖြစ်တာတွေနဲ့ဒီအပြည့်နဲ့မုန်တိုင်းတွေအပါအဝင်တဘာဝ BND တွေရင်းဆိုင်နေရတယ်လို့အမေရိကန်အစိုးရကထုတ်ပြန်တဲ့အစီရင်ခံစာတစ်စောင်မှဖော်ပြထားပါတယ်။အစိုးရဌာနတရားစင်ကျော်ရဲ့အကူအညီနဲ့ရေးသားထုတ်ပြန်တဲ့အဲ့ဒီအစီရင်ခံစာဟာသမ္မတဒေါ်နယ်ထရမ့်ရဲ့မူဝါဒအနေနဲ့တော့အဆန့်ကျင်နေတာပါ။လွှတ်တော်ရဲ့အမိန့်နဲ့ရေးသားထုတ်ပြန်ထားတဲ့ဒီအစီရင်ခံစာဟာကျေးဇူးတော်နေ့အားလည်းနေ့မှာပဲထွက်ခဲ့တာပါ။အိမ်ပြည်တော်ကတော့ဒီအစီရင်ခံစာပေါ်တုတ်ပြစ်ချက်မပေးသေးပါဘူး။ဆမျက်နာပေါင်း1000ကျော်ပါတဲ့အမေရိကန်ဥရုယာတီပြောင်းလဲမှုဆိုင်ရာခံမှန်းချက်အစီရင်ခံစာမှာသတိပေးထားတာကတော့ကမ္ဘာကြီးပူနွေးလာမှုကြောင့်ပိုပြင်းထန်ပြီးတော့အချိန်ပိုကြာမဲ့သဘာဝဘေးအန္တရာယ်တွေကြုံရအောင်မယ်ဆိုတာပါပဲ။ဒီလိုဖြစ်လာနိုင်တဲ့အခြေအနေတွေအတွက်ထိရောက်တဲ့ဆောင်ရွက်မှုတွေမရှိရင်တော့ပိုပြီးတော့ဆိုးရွားတဲ့အဖြစ်တွေနဲ့ကြုံရလိမ့်မယ်လို့လည်းအစီရင်ခံစာကသတိပေးပါရတယ်။ဒီလိုဖြစ်ဆိုးတွေကိုရှောင်ရှားနိုင်အောင်မူဝါဒချမှတ်ပြီးတော့လှုပ်ဆောင်မှုလိုတယ်လို့လည်းအစီရင်ခံစာကတိုက်တွန်းပါတယ်ဒီအစီရင်ခံစာထွက်ပေါ်လာရေးလှုပ်ဆောင်နေကြတဲ့အစိုးရအဖွဲ့အစည်း73ခုထဲမှာဆက်ပြောရေးဝန်ကြီးဌာနနဲ့အကသစူဇန်လီလာကြီးအဖွဲ့ NASA နဲ့သူတို့တီ300ကျော်ပါဝင်ပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လူယုံတော် Roger Stone ရဲ့အနီးကမိတ်ဆွေ Conservative ဆိုင်ဆရာတူဟာသူဟာအထူးစုံစမ်းစစ်ဆေးရေးမှု Robert Mueller ဦးဆောင်တဲ့စုံစမ်းထောက်လှမ်းရေးအဖွဲ့နဲ့ညှိနှိုင်းဆောင်ရွက်နေတဲ့အကြောင်းပြောဆိုခဲ့ပါတယ်ဒါပေမဲ့အသေးစိတ်ပြောဆိုဖို့တော့ conservative ဆိုင်ရေးဆရာ Jerome Corsi ကညှင်းဆန်ခဲ့ပါတယ်။အထူးစုံစမ်းစစ်ဆေးရေးမှု Robert Mueller ဦးဆောင်တဲ့အဖွဲ့ဟာ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆက်ဖက်မှုတွေအကြောင်းစုံစမ်းစစ်ဆေးနေရလဲဖြစ်ပါတယ်။သူ့အနေနဲ့ပြည်အောင်စုစုံစမ်းစစ်ဆေးရေးမှုတွေကိုလိမ့်ညာခဲ့တယ်ဆိုတော့ဆွဆွေးချက်တင်ခံရမယ်ဆိုတာကြိုတင်မျှော်လင့်ထားပြီးဖြစ်တဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်တုန်းက YouTube Internet အစီအစဉ်မှာ Corsi ကပြောပါတယ်။မူလာဦးဆောင်တဲ့စုံစမ်းထောက်လှမ်းရေးအဖွဲ့ကကော်စီကိုအဓိကမေးတဲ့ကိစ္စက Stone နဲ့ WikiLeaks တို့ဆက်ဆက်ပတ်သက်နေတဲ့အချက်လေးဖြစ်ပါတယ်။ Hillary Clinton ရဲ့သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကို Hunter နှောက်ယှက်ခဲ့တဲ့ကွန်ပျူတာသတင်းအချက်လက်ခိုးယူထားတာတွေကိုရုရှားက WikiLeaks ကိုပေးခဲ့တယ်လို့ American ထောက်လှမ်း Agency တွေကသုံးသပ်ထားတာပါ။ WikiLeaks အနေနဲ့ကွန်ပျူတာအချက်လက်ခိုးယူမှုတွေကိုထုတ်ပြန်ဖို့အစီအစဉ်ရှိမရှိ Stone အပါအဝင် Trump ရဲ့အနီးကပ်ရှိနေသူတွေကသတိပြုမိမမိဆိုတဲ့အချက်ကိုသိရဖို့အထူးစုံစမ်းစစ်ဆေးရေးမှူး Robert Mueller အဖွဲ့အစည်းနဲ့ Corey နဲ့ညှိနှိုင်းစကားပြောဆိုမှုကနေပြီးတော့အထောက်ကူပေးနိုင်မှာဖြစ်ပါတယ် Roger Stone ကသမ္မတ Trump ရဲ့မဲဆွယ်ပွဲတာဝန်ခံဟောင်း Paul Manafort ရဲ့အကြံပေးပုဂ္ဂိုလ်ဟောင်းလည်းဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာထိတ်တန့်အစ္စလမ်ဘာသာရေးခေါင်းဆောင်တဦးကိုတနတ်သမားတဦးကလုကျဉ်တပ်ဖြတ်ခဲ့တယ်လို့တခြားပြည်ပခတစ်ခုအတွင်းမှာလည်းအမေရိကန်တပ်ဖွဲ့ဝင်တဦးနဲ့အာဖဂန်တပ်ဖွဲ့ဝင်နှစ်ဦးသေဆုံးခဲ့ပါတယ်။ကဘူးဘာသာရေးကောင်စီရဲ့ဒုတိယအကြီးအကဲအဗ်ဒူဘဇာဟကန်နီရဲ့ရုပ်အလောင်းကိုကဘူးမြို့တော်ကခြေဟဆွတ်တွန်းအရက်မှာရှာဖွေတွေ့ရှိခဲ့တယ်လို့ရဲရရှိတဦးက VOE ကိုပြောပါတယ်။ဒီတပ်ဖြတ်မှုနဲ့ပတ်သက်ပြီးတော့ဘသူကမှသူတို့လက်ချက်လို့ပြောဆိုထားတာမျိုးတော့မရှိသေးပေမဲ့အခုခါမှာတက်ဖြတ်သူလို့တန်တရားရှိသူကိုဖမ်းဆီးထားမိပြီးဘာကြောင့်အခုလို့တက်ဖြတ်တယ်ဆိုတာကိုတော့စုံစမ်းစစ်ဆေးနေစေပဲလို့ဆိုပါရယ်အင်္ဂါနေ့ကတမန်တော်မူဟာမက်ရဲ့မွေးနေ့အခမ်းအနားကျင်းပနေခြင်းအတွင်အသေးခံဘုံခွဲတက်ခတ်မှုကြောင့်ဘာသာရေးကောင်းဆောင်တွေပညာရှင်တွေပါဝင်တဲ့လူပေါင်း50လောက်တည်ဆုံခဲ့ပြီးတဲ့နောက်ရပိုင်ချာမှာပဲနာမည်ကြီးဘာသာရေးကောင်းဆောင်တူလုံးကြံခံရတာပါဒီတက်ခတ်မှုနဲ့ပတ်သက်ပြီးတော့လည်းဘသူကမှသူတို့လက်ချက်လို့ပြောဆိုတာမျိုးမရှိသေးပါဘူးဒီကနေ့မှာပဲအာဖဂန်နစ္စတန်မှာတာဝန်ထမ်းဆောင်နေတဲ့အမေရိကန်တပ်ဖွဲ့ဝင်တဦးလည်းကြာဆုံးသွားကြောင်းအာဖဂန်နစ္စတန်ဆိုင်ရာနေတူအဖွဲ့ကအကြေညာချက်ထုတ်ပြန်လာကြောင်းဒီနှစ်အတွက်အမေရိကန်ကြာဆုံးတပ်ဖွဲ့ဝင်10ဦးရှိသွားပြီဖြစ်ပါတယ်ကြာဆုံးစစ်သည်ဘသူပေါ်ပါဆိုတာနဲ့ဘယ်လိုသေဆုံးခဲ့လဲဆိုတာကိုတော့နောက်ပိုင်းမှာထုတ်ပြန်သွားမယ်လို့နေတူအဖွဲ့ပြောခွင့်ရကပြောပါတယ်အာဖဂန်နစ္စတန်မှာအမေရိကန်တပ်ဖွဲ့ဝင်14,000လောက်ရှိတယ်လို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ကတော့ပြောထားတာပါ။တာလီဘန်တွေကိုနှိမ်နှင်းနေတဲ့အာဖဂန်တပ်ဖွဲ့တွေကိုအမေရိကန်ကစီးရီးအရာအကြံပေးပံ့ပိုးနေတာဖြစ်ပြီးအမေရိကန်တွေအရှိအကြဆုံးပါဝင်နေတဲ့18နှစ်ကြာအာဖဂန်စစ်ပွဲအတွင်းအမေရိကန်တပ်ဖွဲ့ဝင်2,400ကျော်စုဆောင်ခဲ့ပြီးဖြစ်ပါတယ်ခင်ဗျာ
။ပြင်သစ်စစ်သားတွေတက်ခဲ့တဲ့စစ်သွေးကြအယောက်30ထဲမှာအာဖရိကအနောက်ပိုင်းနိုင်ငံမာလီအလယ်ပိုင်းကအယ်ကိုင်ဒါနဲ့ဆက်တယ်နေတဲ့အစွန်းရောက်အုပ်စုရဲ့ခေါင်းဆောင်ဖြစ်သူဟာမာဒိုဝန်ကူဖာလည်းပါဝင်တာဖြစ်နိုင်တဲ့အကြောင်းပြင်သစ်တပ်မတော်ကမနေ့တောက်ကြနေတော့ကပြောဆိုလိုက်ပါတယ်။လေကြောင်းကနေတိုက်ခိုက်မှုရဟတ်ရင်နဲ့တိုက်ခိုက်မှုအပြင်ပြင်သစ်ခြေကျင်တပ်တွေရဲ့မော့ပတီဒေသထဲမှာစာတပ်ပင်းတွေတုန်းကစတင်ခဲ့တဲ့ညာတွင်းချင်းစစ်ဆေးရေးအတွက်မှာပဲဟာမာဒိုဝန်ကူဖာအသက်ခံရတာဖြစ်နိုင်တဲ့အကြောင်းဝန်ကြီးဖလော်ရန့်စ်ပါလီက Twitter လူမှုကွန်ရက်ကတဆင့်ပြောဆိုခဲ့ပါတယ်။ကူဖာဆိုသူဟာအစွန်းရောက်ဘာသာရေးဆရာတယောက်ဖြစ်ပြီးတော့ GNIM လို့အတူကောက်ခေါ်တဲ့အယ်ကိုင်ဒါနဲ့ဆက်ဆက်နေတဲ့စစ်သွေးကြွအုပ်စုရဲ့တစိမ့်တစ်ပိုင်းဖြစ်တဲ့ခတ်တီဘတ်မာစီနာရဲ့ခေါင်းဆောင်လည်းဖြစ်ပါတယ်။မာလီနိုင်ငံပါဝင်ဆာဟဲလ်ဒေသတွင်းကအစ္စလာမစ်စစ်သွေးကြွတွေကိုတိုက်ထုတ်နေတဲ့တပ်သားပေါင်း3,000ကျော်ပါဝင်တဲ့ဘာခိမ်စစ်စင်ရေးအကြမ်းဖက်မှုတံပြဲလှုပ်ရှားမှုကိုပြင်သစ်ကလက်ရှိလှုပ်ဆောင်နေတာလည်းဖြစ်ပါတယ်။
View American Tan ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ရှင်ညဘက်သတင်းတွေကို View ကနေဆက်လက်ကြေညာနေပါရခင်ဗျာ။ပြီးခဲ့တဲ့နှစ်နှစ်အတွင်းစိုးရိမ်မှုကောင်းအောင်ဘာသာရေးဖိနှိပ်မှုတွေရှိခဲ့တဲ့နိုင်ငံ20ကျော်ထဲမှာမြန်မာနိုင်ငံလည်းပါဝင်တယ်လို့ကြာသပတေးနေ့ကထုတ်ပြန်တဲ့2018ခုကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာတစ်ခုမှဖော်ပြထားပါတယ်။ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာကိုနှစ်နှစ်တစ်ကြိမ်ပုံမှန်ထုတ်ပြန်နေတာဖြစ်ပြီးတော့ဒီနှစ်အစီရင်ခံစာမှာနိုင်ငံပေါင်း196နိုင်ငံကိုလေ့လာပြီးတော့ထုတ်ပြန်ထားတာပါ။ဥရောပခြေဆိုင်ခရီးရန်အဖွဲ့အစည်းပေါင်း3ခုပေါင်းပြီးတော့လွတ်လပ်တဲ့သတင်းသမားတွေရဲ့အကူအညီနဲ့အစီရင်ခံစာကိုပြုစုတာဖြစ်ပြီးတော့လွန်ခဲ့တဲ့မြို့သားရေးဝါရကြောင်းဘာသာရေးနှစ်ခုခံနေကြတဲ့နိုင်ငံတွေထဲမှာတရုတ်၊အိန္ဒိယ၊မြောက်ကိုရီးယား၊မြန်မာ၊ဗီယက်နမ်နဲ့ကာဂီကစ္စတန်နိုင်ငံတွေလည်းပါဝင်တယ်လို့ဆိုပါရယ်။ဘာသာရေးနှစ်ခုမှုတွေဆိုရင်ကြာကောင်းအောင်ရှိခဲ့တဲ့နိုင်ငံ38ခုထဲမှာ18နိုင်ငံကယုံကြည်မှုနဲ့ပတ်သက်ပြီးတော့ခွဲခြားဆက်ဆံခံရတဲ့နိုင်ငံတွေဖြစ်ပြီးတော့21နိုင်ငံကလူနည်းစုဘာသာဝင်တွေအပေါ်ဖိနှိပ်မှုတွေရှိခဲ့တယ်လို့အစိုးရကထောက်ပြထားပါရယ်။မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံဥပဒေထဲမှာနိုင်ငံသားတိုင်းလွတ်လပ်စွာကိုယ်ပိုင်ခွင့်ရှိတယ်လို့ဆိုပေမဲ့လွန်ခဲ့တဲ့နှစ်အတွင်းရိုဟင်ဂျာမွတ်စလင်ခုနှစ်သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရအောင်ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နှိမ်နင်းမှုတွေရှိခဲ့တာပါဒီလိုအခြေအနေတွေရှိတဲ့ဆိုပေမဲ့ပုတ်ရဟန်းမင်းကြီးဖရန်စစ်စာပြီးခဲ့တဲ့နှစ်နိုဝင်ဘာလကမြန်မာနိုင်ငံကိုအလဲပတ်ရောက်လာခဲ့ပြီးဘာသာရေးဆရာဝိပ္ပစုတောင်းမှုတွေမြန်မာနိုင်ငံမှာကျင်းပခဲ့ပါတယ်ဒီနေ့ထုတ်ပြန်တဲ့အစီရင်ခံစာအရကမ္ဘာလူကြီးရဲ့67ရာခိုင်နှုန်းလောက်ဟာသူတို့ရဲ့ဘာသာရေးလွတ်လပ်ခွင့်တွေဒီလေးစားအတိမတ်ပြုခြင်းမခံရဘူးလို့ဆိုပါတယ်
တန်ကိုရီးယားကိုသွားဆက်ဖို့ဖောက်တဲ့မြောက်ကိုရီးယားမြေထားလမ်းပိုင်းကိုစစ်ဆေးဖို့တတ်မှတ်ထားတဲ့ဒဏ်ခတ်ရည်ရွယ်မှုတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကနေဖယ်ရှားပေးလိုက်တယ်လို့တန်ကိုရီးယားကဒီနေ့စနေနေ့မှာပြောဆိုသွားပါတယ်။ဒီလိုစစ်ဆေးမှုတွေအတွက်မှာလောင်စာစီနဲ့မြောက်ကိုရီးယားမြေထားတပ်လမ်းတွေပေါ်မှာစမ်းသပ်ပြေးဆွဲမဲ့ရထားတွဲတွေအပါအဝင်ကုန်ပစ္စည်းမျိုးစုံကိုလည်းတောင်ကနေမြောက်ကိုရီးယားစီကိုတည်ယူရမှာလည်းဖြစ်ပါတယ်။ကိုရီးယားနိုင်ငံခေါင်းဆောင်တို့သဘောတူထားသလိုပဲဒီနှစ်နိုင်ငံဆက်သွယ်ရေးမိရထားနဲ့ကားလမ်းတွေဖောက်လုပ်မဲ့ဒီစီမံကိန်းကြီးအတွက်သမိုင်းဝင်ဖွင့်ပွဲအခမ်းအနားကိုဒီနှစ်ကောင်မှကျင်းပမှာလည်းဖြစ်ပါတယ်။ဒါပေမဲ့အမေရိကန်ဦးဆောင်ပြီးတော့မြောက်ကိုရီးယားပေါ်မှာချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုမဖယ်မချင်းတော့ကိုရီးယားနိုင်ငံတို့ဖဲကျိုးဖြတ်ယုံကလွဲပြီးတော့ရှေ့ဆက်ပြီးတော့တိုးနိုင်မှာမဟုတ်ပါဘူး။မြောက်ကိုရီးယားဘက်ကသူ့ရဲ့နျူကလ িয়ার လက်နက်နဲ့ဒုံးကျည်စီစဉ်ကိုမရက်ပြည့်ရင်တော့အမေရိကန်ဦးဆောင်ပြီးတော့မြောက်ကိုရီးယားပေါ်မှာချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဖယ်ပေးမှာမဟုတ်တဲ့အတွက်သူတို့လုံးနေတာတွေကလည်းစစ်တမ်းကောက်ရုံဖဲကျိုးဖြတ်အခမ်းအနားလုံးယုံထက်ပို့ပြီးတော့ဘာမှလုပ်လို့မရပါဘူး။ပြီးတော့ဒီရထားလမ်းတွေက1900ပြည့်လွန်အစောပိုင်းကာလကတည်းကစောက်ထားခဲ့တာတွေဖြစ်လို့ဒါကိုပြည့်ပြင်ဖို့နှစ်တွေလည်းအများကြီးကြာမှာဖြစ်သလိုဒေါ်လာတန်းထောင်ပေါင်းများစွာလည်းကုန်ကြမှာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့မြေထားနဲ့ကားလမ်းတွေခင့်မြောင်ဆောင်ရွက်ဖို့နဲ့ကိုရီးယားနိုင်ငံပြန်ပြီးတော့ဆက်သွယ်နိုင်ရေးဆောင်ရွက်ဖို့သဘောတူညီချက်ဟာဒီနှစ်ထဲမှာမြောက်နဲ့တောင်ကိုရီးယားနိုင်ငံခေါင်းဆောင်တွေသုံးချိန်တွေ့ဆုံပြီးနောက်ပိုင်းထွက်ပေါ်လာတဲ့သဘောတူညီချက်တစ်ခုလည်းဖြစ်ပါတယ်
။အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကတီဟွာနာမြို့မှာရောက်ရှိနေတဲ့ဗဟိုအမေရိကနိုင်ငံတွေကရွှေပြောင်းဝင်ရောက်သူ9000လောက်အတွက်ကုလသမဂ္ဂအနေနဲ့အကူအညီပေးဖို့တီဟွာနာမြို့တော်ဝန်ကတောင်းဆိုပါတယ်။အမေရိကန်ပြည်ထောင်စုမှာခလုံကွင်းရဖို့မက္ကဆီကိုဘက်ချမ်းမှရောက်ရှိနေတဲ့အဲ့ဒီရွှေပြောင်းဝင်ရောက်သူတွေဟာအခုခါမှာအားကစားရုံတွေနေထိုင်နေကြပြီးတော့ဒေသခံတွေကလည်းသူတို့ကိုစန့်ကျင်ကန့်ကွက်တာကြောင့်အရေးပေါ်အချက်တဲအခြေအနေဆက်ရောက်နေကြောင်းလည်းမြို့တော်ဝန်ကတောက်ကြနေမှကြေညာထားတာပါတလားကြောကြဘိုးအမေရိကန်နိုင်ငံတွေကိုဖျက်ဆီးခဲ့ပြီးတဲ့နောက်ရောက်ရှိလာတဲ့အမျိုးသမီးအမျိုးသားနဲ့ကလေးငယ်တွေပါဝင်တဲ့ရွှေပြောင်းဝင်ရောက်သူ4956ယောက်ကိုစေတနာဝန်ထမ်းတွေအာဏာပိုင်တွေကအကူအညီပေးထားကြောင်းတီဝါနာမြို့တော်ဝန်ဝမ်မန်ယူရဲ့ဂက်စတလမ်ကပြောပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့အဲ့ဒီလူတွေဟာရာဇဝတ်မှုကျူးလွန်သူတွေဂိုင်းအဖွဲ့ဝင်တွေနဲ့အကြမ်းဖက်သမားတွေပါပါဝင်နေဆိုတာမျိုးကိုအထောက်အထားမပြနိုင်ဘဲပြောဆိုထားတာပါ
အိန္ဒိယနိုင်ငံတောင်ပိုင်းမှာဘတ်စကာတစီအချိန်လွန်ပြီးတော့မြောင်းနေပြုတ်ကျခဲ့တဲ့အတွက်အနည်းဆုံးလူ25ယောက်သေဆုံးရတဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။သေဆုံးသူအများစုကကျောင်းဖွင့်ချိန်ရောက်လို့ကျောင်းပြန်တက်ချတဲ့ကလေးငယ်တွေဖြစ်တဲ့အကြောင်း Press Trust of India သတင်းအေဂျင်စီကပြောဆိုထားတာပ
ါ။စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့မအီတန်စင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံတွင်းအရတားအစိုးရလက်ထက်မှာတော့သတင်းရေးသားရယူဖော်ပြမှုကြောင့်သတင်းသမားတွေအဖမ်းခံရတာတရားစွဲဆိုထောင်ချအပြစ်ပေးခံရတာကြောင့်မြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေကစိုးရိမ်စရာအခြေအနေမှာရှိနေချိန်မှာပဲနိုင်ငံတော်သမ္မတကိုယ်တိုင်ဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့အစ်အနေနဲ့သတင်းမီဒီယာအတွက်ဆောင်ရွက်ပေးနိုင်မှုအတိုင်းအတာတစ်ခုအထိအကောင်းမြင်မျော်လင့်စရာရှိတယ်လို့တော့အခုအစ်အပြန်လဲဖွဲ့စည်းလိုက်တဲ့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်တွေကပြောဆိုလိုက်ပါတယ်။ဒါပေမဲ့လို့သတင်းမီဒီယာတွေနဲ့အစိုးရတာဝန်ရှိသူတွေကြားယုံကြည်မှုတည်ဆောက်နိုင်မှုလို့လို့သတင်းအချက်အလက်ရယူခွင့်ကိုလည်းဒီထက်ပိုလွတ်လပ်ခွင့်ပေးဖို့အရေးတကြီးလိုအပ်နေပြီလို့လည်းထောက်ပြပါတယ်။အသေးစိတ်ဆက်ပြီးပြောပြပေးပါမယ်။နိုဝင်ဘာလ23ရက်နေ့တောက်ကြနေနေပြည်တော်မှာကျင်းပတဲ့သမ္မတကိုယ်တိုင်ဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့ဂရုတစာပြုအခမ်းအနားမှာတော့သတင်းမီဒီယာကောင်စီအဖွဲ့အနေနဲ့သတင်းမီဒီယာဥပဒေကိုလိုက်နာကြရမှာဖြစ်ပြီးပြည်သူတွေရဲ့နားမျက်စိတွေဖြစ်တဲ့သတင်းမီဒီယာရဲ့အခမ်းအနားကိုအလေးထားကြဖို့သမ္မတကတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့လို့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အနေနဲ့တော့သတင်းမီဒီယာတွေပေါ်မှာဒီထက်ပိုပြီးအပြုသဘောဆန်တဲ့အမြင်သဘောထားရှိသင့်တယ်လို့အခုအစ်စ်ပြန်လဲဖွဲ့စည်းလိုက်တဲ့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ရဲ့တွဲပတ်အတွင်းမှုဥမြင့်ကျော်ကတုံ့တက်ပါတယ
်။ပြောကြတဲ့အကြောင်းတွေမှာဟိုမီဒီယာပေါ်မှာတန်လျာရှိတာမျိုးပေါ့နော်။နောက်ဖာတရင်းရယူခွင့်တို့ access to information တို့အပိုင်းမှာတော့သူကဟိုတန်လျာနဲ့ချင်းသက်တာမျိုးအမြင်မျိုးရှိတာတော့တတိထားမိတယ်။ဒီကောင်စီဝင်နေနဲ့အဲ့ဒီ wine တွေမှာဟိုပြောကြတဲ့ဟာတွေပေါ့နော်။မီဒီယာကိုနည်းနည်းအဆုံးမြင်တဲ့သဘောရှိရပါဘူး။အဲ့ဒီသဘောထားမျိုးတွေ့ရတော့အဲ့ဒါတော့ကျွန်တော်တို့ကသိကြောဟိုသိမကောင်းပါဘူး။ဒီနိုင်ငံတော်တိုင်းနိုင်ငံနဲ့အခုပထမဆုံးပြင်တွေ့ရတယ်။ဒါလည်းဟိုဘာပဲဖြစ်ဖြစ်ပေါ့လေ။သူနိုင်ငံတော်တိုင်းနိုင်ငံဘက်မှာအဲ့လိုအမြင်မျိုးတွေရှိသေးတယ်အောင်။ဒီဟာကတော့ဟိုအကောင်းဘက်ကဖြစ်ရတခုလို့ကျွန်တော်တို့ထင်ပါတယ်။ဒီလိုမျိုးကွန်မြူနီကစာပွဲနဲ့အခန့်နဲ့ဆိုတော့ဟာဒါကောင်းတဲ့အချက်တခုလို့ထင်ပါတယ်။ဟိုတခြားသူအမြင်တွေရှိသေးတယ်ပေါ့လေ။
မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်တွေကိုတက်ခင်းတဲ့ညစာစားပွဲကိုကိုယ်တိုင်တက်ရောက်လာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဘက်ကတိတိတသားကိုအမြင်ကြည်လင်မှုမရှိဖြစ်နေတဲ့အချက်ကိုသတိထားမိပြီးတော့သတင်းမီဒီယာသမားတွေနဲ့အယက်သားအစိုးရတို့ကြားယုံကြည်မှုအတော်လေးကိုပြန်တည်ဆောက်ရမယ့်အနေအထားဖြစ်နေတယ်လို့လည်းမြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်တွေလည်းဖြစ်အခုအစ်စ်ပြန်လဲဖွဲ့စည်းလိုက်တဲ့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ရဲ့တွဲဘက်အတွင်းမူနှစ်ဦးလှိုင်းသိဇင်ဝေခေါ်တာလွန်ဆောင်ထက်ကအခြေအနေကိုပြောပြပါဗျာ။ကျွန်တ
ော်တို့ကဒီရှင်းဆက်ဖို့အရင်မပြောဘူးကောနော်။မစင်းလာဘူးလောလောဆယ်။နောက်ဆုံးသွားတဲ့အရာကိုပြန်ရအောင်တော်တော်ပြန်လုပ်ယူအောင်။ဥပမာဆိုလို့ရှိရင်မီးယာဒေါ်ဆိုင်ကြီးကလည်းကျွန်တော်တို့စကားပြောတဲ့အခါမှာသူကမီးယာပေါ်မှာအမြင်တော်တော်လဲနေတယ်။အဲဒါကလည်းကျွန်တော်ကျန်တာပါဘုနော်အဲဥပမာဆိုဆိုရှယ်မီဒီယာနဲ့အဲမိန်းစထရီးမ်မီဒီယာဆိုတာဒီလိုမျိုးနော်ကျွန်တော်ရပြောရင်မတူဘူးမိန်းစထရီးမ်မီဒီယာဆိုတာတာဝန်ယူမှုတာဝန်ခံမှုရှိတယ်ဆိုရှယ်မီဒီယာဆိုတာတာဝန်ခံမှုတာဝန်ယူမှုမရှိဘူးပေါ့ကျွန်တော်အဲ့ဒါကိုလည်းမခံဘူးဆိုတော့အဲ့ဒီအခြေအနေကိုတင်းတက်လို့ရှိရင်အဲတော့ဆန်းစစ်ကြည့်လို့လည်းကဒီတင်းမီဒီယာကိုပုံပါတော့အမြင်ကမရှိတော့ဘူးဆိုတာသိကြတယ်အဲ့တော့ကျွန်တော်တို့ကဒီလိုမျိုးအခြေအနေဖြစ်နေတဲ့အတွက်ကြောင့်မလို့ဒီချင်းတာနောက်ဆုံးကြတဲ့ချင်းပေါ့နော်ဒီမှာဆက်လက်တကင်းမီဒီယာတွေရှိနေတယ်လေအခုကမီဒီယာတွေတော့မှအမြင်မကြည်မှုရှိနေတဲ့တော့တယ်အရင်တော့ကျွန်တော်ကအဲ့ဒီအမြင်မကြည်မှုကိုစပြီးတော့ထင်ရှားမှုတွေ့တယ်အဲ့လိုထင်ပြီးတော့မှနောက်ဆုံးကြတဲ့အရာကိုပြန်ပြီးဆွဲတင်ပြီးတော့ဒီထက်ဝင်ကြည့်မှုပြန်လည်တည်ဆောက်ဖို့စတော့တယ်
သတင်းမီဒီယာကောက်စီအဖွဲ့အနေနဲ့တော့မြန်မာသတင်းမီဒီယာလောကဖွံ့ဖြိုးတိုးတက်ရေးနဲ့မြန်မာသတင်းသမားတွေအရေးတိထက်ပိုဆွမ်းဆွမ်းတမန်လှုပ်ဆောင်နိုင်မှုမျှော်လင့်ပေမဲ့အသင်းအဖွဲ့အလိုက်လက်တွေ့အကောင်အထည်ဖော်နိုင်မှုကိုတော့စောင့်ကြည့်ရအောင်မှာဖြစ်တယ်လို့မြန်မာသတင်းမီဒီယာကောက်စီအဖွဲ့ကဦးမြင့်ကျော်ကပြောပါတယ
်။လက်တလုံးအချင်းကြီးဒီအဖြစ်အပျက်ဒီမှာမူတည်ပြီးတော့မီဒီယာကလည်းရိုက်ခတ်မှုရှိတယ်ဟိုတရားဆွဲဆွမှုတို့ဟိုမီဒီယာရေးသားဖော်ပြမှုတို့စသဖြင့်အဲ့ဒီမှာတခါလေတချို့အရာဆိုးရလဲကြည့်ရပေါ့နော်ဒီချိုးကိစ္စမှာကြာတော့ဖွဲ့စည်းရရှိတယ်ဆိုတော့ဟိုစိန်ခေါ်မှုတွေအဲ့လိုအခက်အခဲတွေကတော့ပုံပြီးများတဲ့ကာလလို့ဟိုပြောရမှတင်တယ်မီဒီယာအတွက်ပေါ့နော်ဆိုတော့ဟိုကောင်စီအခုဒီတက်တန်းမှာတော့ဟိုပါလာတဲ့သူတွေထဲမှာလည်းဟိုအတွေ့အကြုံမီဒီယာနဲ့ပတ်သက်လို့ပို့ပြီးတော့အတွေ့အကြုံရှိတဲ့လူတွေလည်းပါလာတယ်ပေါ့နော်သို့တော်လည်းဟိုအကောင်စီဆိုတာဟိုတူးပြတဲ့လုပ်တဲ့ဖွဲ့စည်းမဟုတ်တော့များနဲ့ဟိုလည်းဘယ်လောက်ထိစုစုစည်းနဲ့လုပ်နိုင်မလဲဆိုတာတော့အဲ့ဒါတော့တကယ်ပေါ်ထွက်လာလိမ့်မယ်လို့ကျွန်တော်ထင်တယ်နီးလုံးလုံးစင်မှာတော့ဟိုပို့ပြီးတော့ဟိုအကောင်ဘက်ကတော့ရှိနေတယ်သို့တော်လည်းအများကြီးတော့လည်းအားလုံးပေါ်ရင်ဖြစ်မယ်လို့တော့လည်းအဲ့လိုမျိုးတော့ပြောပြတော့နည်းနည်းတော့ကောက်တည်တယ်လို့ထင်
တယ်။သတင်းမီဒီယာဥပဒေပုံမှန်73အရသမရအမိန့်နဲ့အခုအစ်စ်ပြန်လဲဖွဲ့စည်းလိုက်တဲ့မြန်မာသတင်းမီဒီယာကောင်စီရဲ့ဥက္ကဋ္ဌအဖြစ်ဟန်တာဝရီဦးအောင်ကျိုင်ကတာဝန်ယူပြီးသတင်းမီဒီယာကောင်စီအဖွဲ့ဝင်ပေါင်း29ဦးပါဝင်ပါတယ်။မြန်မာနိုင်ငံသတင်းမီဒီယာကောင်စီဝင်များဂရီးသစ္စာပြုခြင်းအခမ်းအနားကိုတော့နိုင်ငံတော်သမရပြည်ထောင်စုတရားသူကြီးချုပ်အာခရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌမြန်မာနိုင်ငံအမျိုးသားလူခွင့်ကော်မရှင်ဥက္ကဋ္ဌအပါအဝင်အစိုးရဝင်ကြီးတွေပါတက်ရောက်ခဲ့ကြပါတယ်။လက်ရှိရိုက်တာသတင်းတော်နှစ်ဦးထောင်ချခံထားရတာအပါအဝင်မြန်မာသတင်းသမားတချို့ဖမ်းဆီးတရားစွဲဆိုခံထားရတဲ့အနေအထားကြောင့်မြန်မာသတင်းမီဒီယာလွတ်လပ်ခွင့်အနေအထားကစိုးရင်စရာဖြစ်နေတယ်လို့နိုင်ငံတကာသတင်းမီဒီယာလွတ်လပ်ခွင့်စောင့်ကြည့်တဲ့အဖွဲ့တွေကဝေဖန်ပြောဆိုနေပြီးအရသာဆိုရလက်ထက်မှာသတင်းအချက်အလက်ရယူခွင့်သတင်းဖော်ပြခွင့်ကတိတိတသားကိုလွတ်လပ်မှုကင်းပြီးတော့အခက်အခဲတွေနဲ့ရင်ဆိုင်နေရခြင်းဖြစ်တယ်လို့လည်းမြန်မာသတင်းသမားတွေဘက်ကတုံ့တက်ပြောဆိုနေကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့စနေညပိုင်းသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဆယ်စုနှစ်နဲ့ချီစစ်ဒဏ်တင်ခဲ့ရာကအိုးအိမ်စွန့်ခွာထွက်ပြေးခဲ့ရတဲ့ကရင်ဒုက္ခသည်တွေကတချို့ဟာမကြသေးခင်တုန်းကတော့နေရက်ကိုပြန်လာနိုင်ကြပေမဲ့အရင်လိုဘဝမျိုးပြန်လည်ထူထောင်ဖို့ကတော့ကြိုးစားနေကြရဆဲဖြစ်ပါတယ်။ကရင်ပြည်နယ်တွေကပြန်လည်နေရာချထားပေးတဲ့ကရင်ဒုက္ခသည်တွေရင်ဆိုင်နေရဆဲအခက်အခဲတွေကိုတော့ VOA သတင်းတောက်စတီဗ်စတန်ဖို့ကရင်ပြည်နယ်ကသတင်းပေးပို့ထားတာကိုအောင်လွင်ဦးပြောပြပေးပါရှင်။
ပြင်းပြင်းနဲ့ကလေးကိကောရွာတစ်ကိုတွေ့လိုက်ရမယ်ပြန်လည်နေရာချထားရေးစီစဉ်မှာလိုအပ်နေရာတွေကိုတည်တသာတွေ့နိုင်ပါတယ်ခြေကံလိုအပ်ချက်တွေမပြည့်စုံတာကပြန်ရောက်လာတဲ့ဒုက္ခသည်တွေအတွက်အဓိကစိန်ခေါ်မှုလို့လဲရွာလူကြီးစောပတ်တရားကပြောပါတယ
်တမခွတ်ချက်မဲ့ခေါနဲ့ကာရိုလုပ်တယ်လို့လေးကလည်းထီးတာခဲ့လာတယ
်ရွာမှာအခုကြုံနေရတဲ့အဓိကပြဿနာကတော့ရေမလုံလောက်တော့ပါရေပိုက်ပေါက်တာပျက်စီးတာတွေလို့ရေပေးဝေးစနစ်မှာပြဿနာတွေကြုံနေရပါတယ်
ကရင်ဒုက္ခသည်3000လောက်ဟာတံမိုးနဲ့အိမ်ယာတွေမှာနေထိုင်နေကြရတာပါမိသားစု900လောက်အတွက်အလောက်ကန်ခွင်လန်းရှားပါတာကလည်းအဓိကပြဿနာတစ်ခုဖြစ်နေရတဲ့အကြောင်းပြန်ရောက်လာသူတယောက်ဖြစ်တဲ့ဝေါ်ဆိုးကပြောပါတယ
်နော်ဖဲရတဖေတမာရဒေသတာထီလမဲ့လည်းအိုးပါဘွားဘုခေပါသူငါနဲ့တမလာကတော့
ဒီမှာကပုံမှန်အလုပ်ရဖို့မလွယ်ပါဘူးနေစားလုပ်ပဲရှိပါတယ်ကိုပိုင်အလုပ်ရဖို့လည်းမနေရှားပါတယ်
ပြန်လာကြတဲ့ဒုက္ခတွေတော်တော်များများတချင်ကစက်ပြိုးမွေးမြူရေလောက်ခဲ့ဘူးသူတွေပါဒါပေမဲ့အခုကကိုပိုင်ခြံတွေမြေတွေမရှိတဲ့အတွက်အလုံးလက်မဲ့ဖြစ်နေကြရတယ်လို့လည်းကရင်တိုင်းရင်းသူနော်လာဂေးကပြောပါတယ
်ရဖူးခွားနဲ့အဝဲတဲ့အတ္တမအူဆိုတော့အဆင်ပြေပါတနောနောကြနဲ့အတ္တမတာဖိတ္တမတူဘော
ကျမတာကအခုတော့လှုပ်ရှိပါတယ်အရင်တော့ကတော့ဘာလို့မှမရှိပါဘူးရှင်ဒီဝမ်းခွဲမျိုးနှစ်ယောက်လည်းရွာကိုပြန်လာဖို့ရှိရလေ။ဒါမဲ့တို့အလုပ်ရပါမလား?ကျမလည်းမပြောရက်ဘူး။တို့တို့တော့ခက်ပါလိမ့်မယ်
။လက်နက်ကင်ဖွဲ့ရင်းနဲ့အစိုးရတို့ကြားအပြစ်ခတ်ရစေးသဘောတူညီချက်တွေရခဲ့ပြီးတဲ့နောက်တချင်ကလက်နက်ကင်ပြစ်ခတ်တွေဖြစ်ခဲ့တဲ့ဒေသတွေမှာမြေယာသိမ်းဆဲမှုတွေလည်းအကြီးအကျယ်ကြုံနေရတယ်လို့စစ်တမ်းနဲ့ဆင်နေတဲ့စီးပွားရေးလုပ်ငန်းတွေလက်ထက်အများအပြားရောက်ကုန်တာတွေရှိတယ်လို့လည်းလေ့လာချက်တချို့ကဖော်ပြပါတယ်။ပြင်းပြင်းနဲ့တစ်တောဌာနကပရိုမမ်ဘာထွန်းကတော့စီဝိုင်းလုံငန်းတွေကယင်းနှိမ့်မြုံနေပြီးအလောက်ကန်ခွင်လန်းတွေဖန်တီးပြဖို့ဂရိပြုနေတာရှိတယ်လို့ဆိုပါတယ်
။ကလဲမှာပဲမလို့ကွာတတ်သူဘာလဲဘာထောတိတပိုင်တတ်တာတွေပါဟု
တ်။ဒီမှာအစိုးရပါဝင်ကျွန်တော်တို့ဒေသမှာစီဝိုင်းလုံငန်းတွေစက်ရုံတွေတည်ပြီးယင်းနှိမ့်မြုံနေခြင်းတွေတော်တော်များများရှိပါတယ်။ဒေသကန်တွေအတွက်အလောက်ကန်တွေရမယ်လို့လည်းပြောကြပါတယ်။ဒါပေမဲ့ကျွန်တော်တို့အနေနဲ့ကတော့မြေယာတွေကိုအလုံးအတွက်ကြိုးရှိအောင်စီမံခန့်ခွဲနိုင်ဖို့စဉ်းစားရမှာပါ။
ကရင်ဒုက္ခတွေအဓိကခလုံးနေရတဲ့ထိုင်းနိုင်ငံမှာထောက်ပံ့တဲ့စားနပ်ရိက္ခာအကူအညီတွေရှော့ချလာနေရတဲ့အမျှနောက်ထပ်နေရပြတ်မဲ့သူတွေတိုးလာမဲ့အလားအလာတွေလည်းရှိနေပါတယ်။ဒါမှမဟုတ်နေရပြတ်မဲ့ဒုက္ခတွေအတွက်ရေရှည်ဘဝလုံခြုံရေးဘလောက်အာမခံနိုင်မလဲဆိုတာကတော့မေးခွန်းထုတ်စရာတွေလည်းရှိနေစေဖြစ်ပါတယ်ခင်ဗျာ
။ကိုအောင်လင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကမြန်မာတခွေအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။စီးပွားရေးနိုင်ငံရေးနဲ့နီးပညာပိုင်းအားလုံးကိုတိုးတက်အောင်လှုပ်ဆောင်နေတဲ့မြန်မာနိုင်ငံမှာစားတောက်ကုံထုတ်လုပ်မှုနဲ့ပတ်သက်ရင်နိုင်ငံတကာကိုတေချာထိုးဖောက်နိုင်မှာစီးပွားရေးအပိုင်းမှာရောယဉ်ကျေးမှုဖြန့်ဝေရေးအပိုင်းမှာပါနိုင်ငံတကာမှာဝန်ဆက်မှာဖြစ်ပါတယ်။လုပ်ငန်းလုပ်ကိုင်သူတွေအနေနဲ့လည်းအစားအသောက်ဘေးကင်းလုံခြုံရေးအသိရှိမှသာလုပ်ငန်းတိုးချဲ့မှုတွေပြည်ပကိုတင်ပို့တဲ့လုပ်ငန်းတွေရေရှည်ရပ်တည်နိုင်မှာလည်းဖြစ်ပါတယ်။လက်ရှိမှာတော့အစားအသောက်ထုတ်ကုန်လုပ်ငန်းအားလုံးရဲ့ဆယ်ရာခိုင်နှုန်းလောက်ပဲအစားအသောက်ဘေးကင်းလုံခြုံရေးတေချာနားလည်ကျွမ်းကျင်သူတွေနဲ့လုပ်နိုင်တာကြောင့်ဒီအပိုင်းတက်ကျွမ်းသူတွေကိုမွေးထုတ်ပေးနိုင်မှုလည်းပိုးပြီးတော့လိုအပ်ပါတယ်။ဒီလိုအပ်ချက်တွေအတွက်ဘာတွေလုပ်ကြဖို့လိုပါသလဲ။မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကဒီသတင်းပတ်ရဲ့မြန်မာတခွင်အစီအစဉ်မှာတင်ဆက်ထားတာနားဆင်ပါရှင်။
ချိန်မှာတော့မြန်မာနိုင်ငံမှာစက်ရုံပေါင်း 5,000 ကျော်ရှိနေပြီးအဲ့ဒီထဲမှာစားတောက်ကုန်လုပ်ငန်းဟာ 60 ရာခိုင်နှုန်းကျော်ရှိနေပါတယ်။ဒါကြောင့်စားတောက်ကုန်ဘေးကင်းလုံခြုံမှုနဲ့ပတ်သက်လို့အသိပညာပေးမှုတွေလှုပ်ဆောင်မှုလိုအပ်တယ်လို့အစားတောက်ဘေးကင်းလုံခြုံရေးအတွက်တည်နှံ့တွေလည်းရှိဖို့လိုအပ်နေပါတယ်။ချိန်ကြီးချင်းနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံမှာတော့အဲ့ဒါတွေနဲ့ပတ်သက်လို့ပညာရှင်တွေမွေးထုတ်ပေးနေတဲ့အနေအထားမှာရှိနေတာကြောင့်မြန်မာနိုင်ငံအနေနဲ့လည်းအဲ့ဒီအတွက်ဘွဲတစ်ခုပေးအပ်ဖို့လှုပ်ဆောင်တင်နေဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်။အခုချိန်မှာတော့မြန်မာနိုင်ငံမှာအစားအသောက်ဘီကင်းလုံခြုံရေးအတွက်လှုပ်ဆောင်နိုင်တဲ့ပညာရှင်တသိန်းကျော်လောက်လိုအပ်နေပြီးစားတောက်ကုန်ထုတ်လုပ်တဲ့စက်ရုံတွေအနေနဲ့လည်းအဲ့ဒါတွေနဲ့ပတ်သက်လို့အသိပညာဗဟုသုတတွေရှိဖို့လိုအပ်တယ်လို့ဝန်ထမ်းတွေအနေနဲ့လည်းအသိပညာတွေရှိဖို့လိုအပ်နေတယ်ဆိုတဲ့သုံးသပ်မှုတွေရှိနေပါတယ်။မြန်မာနိုင်ငံစားတောက်ကုန်ထုတ်လုပ်တင်ဖို့ရောင်းချသူများအပြင်ဒုတိယဥက္ကဋ္ဌဦးစိန်တောင်ကတော့အခုချိန်မှာမြန်မာနိုင်ငံအနေနဲ့လည်းအစားအသောက်ဘေးအန္တရာယ်ကင်းရှင်းမှုနဲ့ပတ်သက်လို့ပုဂ္ဂလိကပိုင်းနဲ့အစိုးရတို့ပူပေါင်းဆောင်ရလာတဲ့အတွက်အားရမိတယ်လို့ဆိုပါတယ
်။အရင်တော့နိုင်ငံရေးခေတ်တုန်းကကြတော့သူကဒီစက်မှုလုံမှုတွေဖွံ့ဖြိုးဖို့အတွက်အားပေးခဲ့။အားပေးတဲ့အခါမှာဘောင်အားနဲ့လဲသွားဆိုလို့ရှိရင်အဲဒီလိုစနစ်တကျပေါ့နော်။သူစံချင်းစံကျွန်းနဲ့ဒီတွေးမိဖို့တို့ဘေးရန်ကြီးကင်းဖို့တို့သူမစင်းစားခဲ့။မစင်းစားခဲ့တော့ဘာဖြစ်လာလဲဆိုတော့ဒီလုပ်ငန်းတွေကတော့သူဖွံ့ဖြိုးသွား။ဖွံ့ဖြိုးသွားပြီမဲ့ခုကြတော့ခစ်ပြောင်းသွားပြီနိုင်ငံတကာနဲ့ရင်မောင်တမ်းပြီးလုပ်တဲ့ခါကျတော့ဥပဒေနည်းဥပဒေလိုလာပြီသူ့ရဲ့အကြီးသေးတွေဟိုအန်ဒီကင်းရှင်းမှုတွေကတာဝန်ရှိလာတယ်အဲ့တော့ဒီဘက်ကခုကြတော့ဥပဒေကိုလည်းလိုက်နာမယ်ခါကျတော့ဒီဆက်ရုံက ready မဖြစ်ဘူးအဲ့ ready မဖြစ်တဲ့အတွက်ကြောင့်တို့ရဘာမိုင်းပူရတာပေါ့နော် ready မဖြစ်လို့ပိတ်လိုက်လို့ရှိရင်ဘယ်သူနဲ့နာမလဲအားလုံးပြည်သူလူထုပဲနဲ့နာတိုင်းပြည်ပဲနဲ့နာအဲ့တော့အဲ့ဒီဟာတွေကိုတဖြည်းဖြည်းဆွဲယူဖို့အတွက်ကိုအမျိုးတော်ဘူးလိုအပ်တဲ့ဟာဟာဒီလိုဆိုရင်တို့ဆစ်ပေးဖို့အတွက်ဓာခွဲကန်းတွေများများများလာမှရမယ်တင်တန်းတွေများများများလာမှရမယ်အဲ့တော့သူကတိပြီးတော့တဖြည်းဖြည်းလိုက်နာမှာဆိုတော့အဲ့ဒီဟာတွေကိုကောင်တယ်ဖော်တာအခု2017ခုနှစ်ကတဖြည်းဖြည်းချင်းဆိုရင်အခုဆိုရင်နိုင်ငံတော်အတိမတ်ပြုတယ်ဖြစ်သွားအရင်တော့ဆိုရင်နိုင်ငံတော်ကဒီပုဂ္ဂလိကလုပ်ငန်းဆိုရင်ဒါသူ့ဟာသူလုပ်ဒါတို့ကဥပဒေနဲ့တရားစွဲဖို့ပဲရှိတယ်အဲ့လိုမဟုတ်တော့ဘူးခစ်ကတဖြည်းဖြည်းနဲ့တော့ကြောင့်ဆရာဘက်ကတော့အင်တန်အားရနိုင်ငံတော်ဘက်ကလည်းပဲ private sector ပူးပေါင်းပါဝင်မှရမယ်နိုင်ငံတကာအဖွဲ့အစည်းတွေကလည်း private sector ပူးပေါင်းပါဝင်မှရမယ်ဆိုတော့သိပြီးတော့ဒီ private sector နဲ့ပူးပေါင်းတဲ့အတွက်ကြောင့်တဖြည်းတုတ်တက်လာ
စားတောက်ဘေးကင်းလုံခြုံရေးအသိရှိမှသာလုပ်ငန်းတိုးချဲ့မှုတွေဒီပကိုတင်ပို့တဲ့လုပ်ငန်းတွေအနေနဲ့ရေရှည်မှအဆင်ပြေမှလည်းဖြစ်ပါတယ် စာအာဟာရသိပ္ပံနဲ့ဤပညာအသင်ဥက္ကဋ္ဌတော်ဝန်ဝန်ကြီးကတော့အစားတောက်ဘေးကင်းလုံခြုံရေးနဲ့ပတ်သက်လို့ပညာရှင်တွေလိုအပ်နေတဲ့အတွက်အားလုံးပူးပေါင်းဆောင်ရွက်မှသာအဆင်ပြေမှာဖြစ်တယ်လို့လည်းသူပြောပါသေးတယ်
ကျွန်တော်တို့ဆရာမတို့မှာဆိုလို့ရှိရင်ဒီ technician တွေအများကြီးမွေးထုတ်ပေးဖို့လိုတယ်အခုတော့အဖွဲ့အစည်းတည်တည်ရနေပြီးတော့ technician တွေကိုမွေးထုတ်ဖို့ပေါ့နော်ဝိုင်းဝန်းဆိုင်ဥတ္တကဆရာမတို့ကလည်းကိုယ်ယူပါတယ်လိုအပ်လို့ရှိရင်လည်းတက်နိုင်တဲ့ဘက်ကတစ်ဖက်တစ်လမ်းပေါ့နော်ဆရာမတို့ပူးပေါင်းဆောင်ရွက်ဆောင်မှလည်းဖြစ်ပါတယ်ဒီလိုပဲဆရာမတို့အဖွဲ့အစည်းတွေလည်းဒီလိုပဲပေါ့နော်ကျွန်တော်ဆီဆရာတို့ဒီအဖွဲ့အစည်းရလည်းဟို umbrella ပါပဲ we are the same umbrella under the same umbrella ဆိုလို့အဲ့ပူးပေါင်းဆောင်ရွက်ဆောင်မှဓမ္မတာလေးဟိုဆရာမတို့ကကိုယ်တိုင်ပြီးမှတင်မကောက်ဆရာမတို့ရဲ့ဒီ four star ရဲ့ vision ရဆိုလို့ရှိရင်ကိုယ်တိုင်ပြည့်အတွက်မှာတခါပါလုံးအတွက်လူဝဲတဲ့အစားတောက်ပေါ့နော်စိတ်တယ် quality ဖို့တူဆရာမတို့ကလည်းထုတ်ဝင်နေတဲ့ vision ထားတယ်ဆရာမတို့နဲ့ဒီ global wise မှာဆိုလို့ရှိရင်အများအစားတောက်တရားဟိုလိုရှိလို့ဒီ bonus security မဖြစ်တော့အဲ့တော့ဆရာမတို့နိုင်ငံမှာဟို security ဖြစ်အောင်လုပ်နိုင်တဲ့ကိုလေးလို့ပေါ့ opportunities တွေရှိတယ်ဒါပေမဲ့အဓိကတော့ဆိုတော့ human resource တွေအများအနေမှာဒီ human resource တွေဆိုမှတော့တာတဲ့ငလို့ပြင်မယ်ဒီက government sector ရဲ့ private sector ရဲ့သူက academic sector အနေနဲ့ဝိုင်းလုပ်မယ်ဆိုလို့ရှင်တော့မကြခင်ပေါ့တော့အချိန်ကာလတူတူတွင်မှာဆိုမှတော့ကိုတိုင်းနိုင်ငံအတွက်ကောဒီကဘာကြီးအတွက်ပေါ့ပေါ့နော်ကိုဟိုဟန်ဂါဖြစ်နေတဲ့တခြားနိုင်ငံတွေအတွက်မဆင်မလို့ဝိုင်းဝန်းလုပ်နိုင်မယ်လို့ယူဆပါတယ်
ဒါကြောင့်မြန်မာနိုင်ငံစားတောက်ကုန်ထုတ်လုပ်တင်ဖို့ရောင်းချသူများအတင်ဒုတိယဥက္ကဋ္ဌဦးစိန်တောင်းဦးကတော့အင်ဂျင်နိုင်ငံဖြစ်တဲ့ထားနိုင်ငံအနေနဲ့အစားတောက်ပြီးချင်းလုံခြုံရေးအတွက်ဘယ်လိုတွေလှုပ်ဆောင်နေတယ်လဲဆိုတာကိုတော့အခုလိုပြောပြပါတယ
်။ဒုတိယလိုပါတော့မှာဆို University ဘုံနိုင်က90လောက်ရှိတဲ့အဲဒီ Bachelor Degree ပြီးတဲ့ဟာ။အတို့ကလိုနေတာဟုတ်။အဲဆိုဒုတိယတိုင်းပြီးကဘယ်လောက်ကြီးပဲလို့စိုက်တူးအခြေခံစားတောက်ကုန်အခြေခံစက်မှုလုပ်ငန်းပဲလုပ်အောင်ပါ။အဲဒီကိုမှ raw material ရဖို့အတွက် chance ကောင်းတယ်။ချင်းနေကောင်းတယ်နိုင်ငံကလည်းတကဘာလုံးကလည်းအားလုံးကတပြည့်ငတ်ဖို့ပဲရှိတယ်ဟုတ်လားအဲ့အတွက်ကို market ကြီးပဲကျယ်ကြီးပဲအဲ့တော့အဲ့ဒါကိုတို့လုံနိုင်မယ်ဆိုရင်အဲ့အတွက်ဆိုတော့လူဆွမ်းအရင်းမြစ်ကလို့
ဒုံဝင်ကြီးကတော့ပညာရှင်တွေထွက်ပေါ်လာဖို့လူဆွမ်းအရင်းအမြစ်တွေလိုအပ်တာကြောင့်လူငယ်တွေအစားတောက်ဘေးကင်းလုံခြုံရေးနဲ့ပတ်သက်လို့စိတ်ဝင်စားလာအောင်ဆောင်ရွက်ဖို့လိုတယ်လို့လည်းအခုလိုပြောပါသေးတယ
်တကယ်တမ်းဆိုလို့ရှိရင်စက်ရုံမော်လေးဒီ small web ဖြစ်ဖြစ် food web ဖြစ်ဖြစ်သူက level အမြင့်မျိုးတော့ရှိတာပေါ့နော်သူကလူ၄-၅ယောက်ထုံမဲ့ဟိုဟို production လေးလာလူ၁၀ယောက် small လာ medium လာ micro ဒီပုံမှာတော့မူတည်တာဒါပဲပြောပြောမိသားစုတစ်ပိုင်းတစ်နိုင်မဲ့ထုတ်အောင်အစားအသောက်နဲ့ပတ်သက်သူ့မှာအနည်းဆုံးတော့မနော် knowledge ဒီကိုပေးနိုင်တဲ့အချိန်က knowledge တွေသူ self သူက by standard ဆိုတာအဲ့လိုတာပဲအခုဆိုလို့ရှိရင်ဒီ SME နေလဲဆိုလို့ရှိရင်6,000လောက်ရှိတယ်လို့ပြောတယ်6,000ဆိုရင်ဆရာတို့ကအနည်းဆုံး technician 6,000လောက်တော့ရှိမှသာလေဒါက registration လုပ်တဲ့ဟို SME food SME တွေပေါ့နော် registration မလုပ်တဲ့ဘုန်းလေးတွေကအများကြီးအဲ့တော့ပေါင်းနဲ့တိတ်နဲ့ချီပြီးတော့လိုအပ်မှလေပေါ့နော်အဲ့ဒီအတွက်ကိုဆရာတို့ကနေပြီးတော့ခု new generation တွေလူငယ်တွေကလည်းအရင်နဲ့မတူဆရာမမြင်တာလေဆရာမတို့ခက်ကဆဲခက်တဲ့သူတို့ပို့ပြီးတော့ motivation ဖြစ်တယ်သူတို့ဟိုတမိုက်ပြန်ရင်တတော်တလန့်ထိမြင်တယ်သူတို့ရဲ့စိတ်ဝင်စားမှုနဲ့သူတို့တရားတွေကိုလည်းဆရာမတို့ကနေ motivation တွေပေးရတယ်သင်ကြားအောင်ဒါတွေလိုအပ်တယ်ဆိုသူတို့ကလက်ခံနိုင်ရင်သူတို့တကယ်လုပ်မယ်ဆိုရင်ဟိုတကယ်နဲ့ sustainable ဖြစ်ဖို့ကဆရာမတို့နည်းနည်းကျင့်လို့ရှိတယ်ပေါ့အဲတကယ်ဖူတန်တော့ခြင်းတက္ကသိုလ်ရှိအများကြီးဝေထုတ်ဖို့လုပ်တယ်ဆရာမတို့
ဒါကြောင့်ပညာရှင်တွေထွက်ပေါ်လာဖို့အတွက် institute တွေများများထွက်ပေါ်ဖို့လိုတဲ့ဆိုတဲ့တုံ့တက်မှုတွေလည်းရှိနေပြီးအခုချိန်မြန်မာနိုင်ငံမှာတော့အစားအသောက်ထုတ်ကုန်လုပ်ငန်းတွေအားလုံးရဲ့ဆေးရခံနှုန်းလောက်တာပညာရှင်တွေရှိနေတဲ့အနေအထားမှာရှိနေတာပါမြန်မာနိုင်ငံမှာတော့အစားအသောက်ဘေးကင်းလုံခြုံမှုနဲ့ပတ်သက်လို့ပညာရှင်တွေလိုအပ်နေတာဟာအကြီးအစားအသောက်နဲ့ဈေးဝကုကေရေးဦးစီးဌာနမှာလိုအပ်တယ်လို့စားသောက်ကုန်ထုတ်လုပ်နေတဲ့စက်ရုံတွေမှာလည်းလိုအပ်နေပြီးအသေးစားလက်စားစားသောက်ကုန်လုပ်ငန်းတွေမှာလည်းမရှိမဖြစ်လိုအပ်နေတာဖြစ်ပါတယ်ကျွန်တော်ကောင်းမြတ်ဖြူပါမြန်မာခတင်းအေဂျင်စီကနေ VOA ကိုဖေးပို့လိုက်တာပ
ါကိုကောင်းမြတ်ဖြိုစီစဉ်တင်ဆက်ခဲ့တဲ့မြန်မာတခွေအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတိုင်းလေးလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်ကြပါအောင်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်2018ခုနှစ်နိုဝင်ဘာလ24ရက်စနေညရဲ့မြန်မာစံတော်ချိန်ည6နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ25ကီလိုဟတ်15953ညလိုင်းဒိုမီတာ32ကီလိုဟတ်11803ညလိုင်းဒိုမီတာ51ကီလိုဟတ်9335ကနေလိုင်းလက်မီတာ190ကီလိုဟတ်15905တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့တောတာရှင်နေစောင့်မျှော်နေကြတဲ့စနေညဒရေဒီလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ့်စနေညဒရေဒီလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာခင်ဗျာဒီနေ့တရားလေးလိုက်စီစဉ်မှာတော့အမျိုးသမီးတွေပေါ်ကျန်းဖက်အနိုင်ကျင့်မှုတွေကိုဘယ်လိုကာဝယ်နိုင်မလဲဆိုတာကိုဆွေးနွေးသွားမှာပါလာမယ့်တနင်္ဂနွေနေ့ရဆိုရင်လည်းအမျိုးသမီးတွေပေါ်မှာအကျန်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်ပါတယ်ဆိုတော့အိမ်တွင်းကျန်းဖက်မှုလိမ္မဲဆိုင်ရာစောကားမှုတွေအပါအဝင်အမျိုးသမီးတွေပေါ်မှာအနိုင်ကျင့်ခံရတဲ့တဲ့တွေနဲ့ကြာခဏကြားလေးရှိတဲ့မြန်မာနိုင်ငံမှာရောအမျိုးသမီးတွေပေါ်ကာဝယ်ပေးဖို့အရေးကြီးတာကိုဘယ်လောက်ထိနားလဲသဘောပေါက်လက်ခံထားသလဲနောက်အမျိုးသမီးတွေအခွင့်အရေးကာဝယ်ဖို့ဘာကြောင့်အရေးကြီးသလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာပါပင်နိုင်ဆွေးနွေးဖို့အတွက်ကိုဖိတ်ခေါ်ထားတဲ့ဒီအမျိုးသမီးရေးလှုပ်ရှားမှုတွေမှာတွေ့ကြကြဥဆောင်ပါဝင်နေတဲ့သူတို့ကိုဖိတ်ခေါ်ထားပါတယ်တူကတော့ကျွန်တော်ဒီရန်ကုန်တိုင်းအမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါ်စုစနာလှလှဆိုဖြစ်ပါတယ်နောက်တူကတော့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအထွေထွေအတွင်းရမှုလွယ်ပုံငယ်ဖြစ်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီပင်နိုင်ဆွေးနွေးသူတွေရဲ့တုံ့တက်ချက်တွေကိုသိချင်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးဟိုလွယ်ပုံငယ်ရဲ့တုံ့တက်ချက်ကိုသိချင်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာကအခုလက်တလောအခြေအနေအရအမျိုးသမီးတွေပေါ်မှာအကျန်းဖက်တာတွေအပါအဝင်ပေါ့လေဒီအနိုင်ကျင့်တဲ့လုပ်ရမျိုးတွေကဘလို့နေရာမျိုးတွေမှာဘလို့ပုံစံနေနဲ့အတွေ့အများနေလဲခင်ဗျာ
သမုန်နဲ့ပတ်သက်ပြီးတော့မှရဲကိုတိုင်ကြတဲ့မှုပေါင်းအာ1400ငါးမှုရှိခဲ့တယ်ပေါ့နော်2016မှာတော့1100ရှိခဲ့တယ်ဆိုတော့ဒီတိုင်ကြတဲ့အမှုတွေဘယ်လောက်ရှိခဲ့တယ်ဘယ်လောက်ထိတရားရုံးမှရင်ဆိုင်ပြီးတော့မှဘယ်လောက်ထိပြုဆောင်ခဲ့လဲဆိုတဲ့ဥစ္စာကဒါရဲလက်ခံတဲ့အမှုအရာဘယ်လောက်တောင်ရှိရပေါ့နော်ကျွန်တော်တို့လက်မှတ်မမီနိုင်သေးတဲ့ဒေတာအားဖြင့်ဒီတိုင်းရင်းသားဒေတာတွေမှာဆိုလို့ရှိရင်ဒီ yes ကမရောက်တဲ့အမှုပေါင်းတွေလည်းအများကြီးရှိနိုင်တယ်ပေါ့နော်ဆိုတော့မြန်မာပြည်ဒီလုံးကိုလွှမ်းခြုံပြီးတော့မှကြည့်ရမယ်ဆိုလို့ရှိရင်ဘယ် data တွေမှာဖြစ်များဆုံးလဲလို့ပြောရမယ်ဆိုလို့ရှိရင်တော့တနိုင်ငံလုံးအတိုင်းအတာနဲ့ဖြစ်နေပါတယ်ဒီမြန်မာပြည်မှကြီးမှာတော့လိမ့်ပိုင်းဆိုင်ရာကြံဖတ်မှုကအလုံးသိထားသလိုဘတ်စကပေါ်မှာလည်းကြုံတွေ့နိုင်ရသလိုအိမ်ပြေးနေချင်းရဲ့လိမ်ပိုင်းဆိုင်ရာစီပါနောက်ဆက်မှုတွေကြုံတွေ့ရတယ်အများဆုံးဖြစ်ပေါ်လာတော့ကျွန်တော်တို့မြန်မာနိုင်ငံမှာတက်ငံတွေကအများဆုံးအခုကျွန်တော်တွေ့ရတယ်အာတိုင်းဒေသတဲ့မှာဆိုလို့ရှိရင်လည်းဒီစစ်ပွဲမတင်နေရင်အာဖြစ်တဲ့ဒေသမှာဆိုလို့ရှိရင်တော့ဒီအာနာပိုင်းတွေအာနာရှိတဲ့ဒူတွေရဲ့လိမ့်ပိုင်းဆိုင်ရာဖြစ်ပေါ်နောက်ဆက်မှုကိုကျွန်တော်တို့တွေ့ရတယ်ဟိုဒီအစိုးရဝန်ထမ်းတွေပါဝင်တခြားသောအာဏာရှိပုဂ္ဂိုလ်တွေရဲ့ဟိုဖုံးကြီးကအစပေါ့နော်အဲ့လိုလိမ့်ပိုင်းဆိုင်ရာစံဖတ်မှုတွေဖြစ်ပေါ်လာကိုကျွန်တော်တို့တွေ့ရှိရပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒေါ်စုစနာလှလှဆိုးရဲ့သဘောထားလဲကျွန်တော်ကြားချင်ပါတယ်ခင်ဗျကျွန်တော်ဒီမြန်မာနိုင်ငံရဲ့တပ်ဖွဲ့မှတ်တမ်းတွေအရာဆိုရင်ပဲပေါ့လေဒီစစောဒီဆီမလွတ်ပုံငင်းလဲဆွေးနွေးတော့ပါတယ်အရွယ်မရောက်သေးတဲ့သူတွေအပါဝင်အမျိုးသမီးတွေအာဓမ္မပြုချင်းခံရတဲ့အမှုတွေနောက်လိမ်မဲဆိုင်ရာစော်ကားမှုတွေနဲ့ပတ်သက်တဲ့အမှုတွေတိုးလာနေတယ်ဆိုတော့တွေ့ပါတယ်ဆိုတော့ဒါကဖြစ်ရတဲ့တိုးလာတာလားတိုင်တန်းတာတွေတိုးလာလားဟိုဘလို့အခြေအနေမျိုးတွေကြောင့်ဒီလိုအမှုတွေပိုတိလာရတာလဲဆီမ
ကျွန်မအနေနဲ့ကတော့ဒီမှတ်တမ်းတွေရတစ်နှစ်ပြီးတစ်နှစ်ပေါ့နော်ဒီဟိုဒေတာတွေကတိုးလာတယ်အဲ့ဒါလေကျွန်တော်ကရဲကနေဟိုဥစားပေါ့နော်သူတို့ထုတ်လွှင့်တဲ့
တည်တည်တည်ပဲရတာဆိုတော့ဒါတိုးလာတော့သိထားနေပြီเนาะအဲ့ဒီမှာလည်းပဲအဆက်မပြည့်သေးတဲ့ကလေးတွေဟိုကျူးလွန်တဲ့အမှုတွေကပို့ပြီးတော့များတယ်ဆိုတာလည်းတွေ့ရတယ်ပေါ့နော်ဆိုတော့ဟိုတိုးလာတာတော့ဟိုအရင်ကနေဆိုင်တော့ပို့ပြီးတော့များလာတယ်ပေါ့နော်ဆိုတော့အဲ့ဒီမှာเนาะကျွန်မပြည့်စလောက်ဆိုလို့ရှိရင်တိုင်းတွေကပို့များတယ်ဟိုပြည်တွေကတော့အိတ်မများလူတွေကြောင့်လည်းဖြစ်နေတင်ပါရဲ့ပြန်ကုန်ကတော့အများဆုံးပေါ့လေပြန်ကုန်မင်းလေးအရာကြီးမကွေးပေါ့ဆက်ပြီးအဲ့ဒီတိုင်းတွေကအများဆုံးလို့ကျွန်မတို့သိရတယ်
โอเคโอเคเจ้ามาสรุปซะๆโหเสี่ยมาหลบงเนี่ยโหตะเช็ดทอดปัดซะละใช่ป่ะเลยโหเล่นนักกันปรีฟิกขึ้นเนี่ยดีซ่าริมมาก็โหตะบ้านอ่ะแหละที่เตียวอุรีซุมมุมไม่ใช่ด้วยอเมียวทมี้ริบ่ไนท์เทสซีเนี่ยลุกขันอ่ะบ่เลยだแม้မျိုးကြီးปะကြီးโหเนี่ยริมมาว่าที่อเมียวทมี้ริอนันต์ชิ้นขันอ่ะမျိုးกูที่เล่าอย่างสอก้าขันเนี่ยอ่ะเนี่ยก็บ้าจังเลยที่เตียวอุรีซุมมุมอ้าแน่ดาจังมั้ยล่ะだหมดที่ลุมูยี้โหยินชิ้นมูโหอป้ายนี่มากั้นตัดเช็ดริจังမျိုးล่ะ
โอเคအဲ့တော့ကတော့အများကြီးအဖြစ်နိုင်ပါတယ်တရားဥပဒေစိုးမိုးမှုလဲပါတာရောနောက်တော့ဒီတရားဥပဒေစိုးမိုးမှုကို enforce လုပ်တဲ့เนาะဒါကန်ကြွယ်ရဲ့ဝန်ထမ်းတွေရဲ့ဒီဖြစ်လျက်ရလဲတဲ့သဘောတရားတွေကိုတတိမထမ်းမိကြာဒီလဲပါနိုင်လဲဥပမာပြင်းစစ်စစ်ကြီးပေါ့เนาะဒီကိစ္စမျိုးဖြစ်ပြီးဆိုလို့ရှိရင်မျိုးသမီးတွေပေါ့ကြံဖက်ပြီးဆိုလို့ရှိရင်တတိမီပါဝင်ပတ်သက်လာလဲဆိုတော့နောက်အချို့ရင်းမှုတွေအရင်ဆုံးပေါ့နော်နောက်ပဲရဲမှုတင်ဆရာဝန်နောက်ရှေ့နေတရားသူကြီးစတဲ့ပြင်ပေါ့နော်အဲ့ဒါတွေကများတော့အပြင်အမျိုးသားတွေဖြစ်နေယောက်ျားတွေပေါ့နော်အဲ့တော့ဒီလူတွေကဒီ gender sensitivity မရှိတဲ့အခါမှာနောက်ဒီတိုင်ရတဲ့လူကလည်းတိုင်ဖို့အတွက်နောက်မဝတ်မရဲဖြစ်တယ်နောက်ပြီးတော့တစ်ခါလေတိုင်နဲ့အမှုအတော်မှနောက်တရားခံပေါ့သူတို့ဒါကတည်းကအဖြစ်ပြန်တော့ရောက်သွားရမျိုးလေအဲကျမတို့တွေ့ရတယ်ပေါ့နော်ဆိုတော့ဟိုကျမတို့ဟိုကျမရဲ့မြို့နယ်ကြီးအထက်မှာဆိုလို့ရှိရင်ဘယ်လောက်ထိတောင်လဲဆိုတော့ဒီကလေးလေးတယောက်ကဒီနိုင်ငံကကျူးလို့စော်ကားချင်းခံရတယ်အဲ့ဒါကျမရေခေါင်းတော့တိုင်ခိုင်းတယ်တော့တိုင်တော့အဲ့ဒီမိသားစုကတော့တိုင်တယ်နေရင်းနှစ်နိုင်တော့ပေါ့နော်ကျမကဟိုဖုန်းဆက်တော့ဆက်နှစ်နိုင်ဆိုတော့သူတို့နှစ်နိုင်လောက်ရောက်သွားတယ်လို့ပြောတယ်ရောက်ရှိနိုင်ကြကျမကိုဖုန်းဆက်တယ်အဲ့ဒီမှာဖြစ်တာမပြီးသေးဘူးဆရာမကြီးလို့လောက်ရမယ်။အဲခင်ရလည်းအရန်ဖိုက်ဆာနေပြီ။အရန်လည်းကြောက်နေပြီ။ဆိုတော့ကျမကလေးလိုက်တဲ့အခါမှာစကတ်မို့လေးလိုက်တဲ့အခါမှာနှစ်နာရီကျောက်နိုင်လေရက်မနာဒီကလေးကိုသူ့ရဲ့ချစ်ကြောင်းကုန်စင်တော့ဒီလူဒါလဲသွားတယ်။တော့ဖြေရတဲ့ကလေးကကြောက်တယ်။အဲ့လိုမျိုးပေါ့နော်။ဟို sensitive မဖြစ်ဘူးမပေါ့နော်။ဒီကလေးတွေကိုဒီလိုမျိုးကိုမျိုးပေါ့နော်။ဘလိုလူမျိုးကနေပဲသူ့ရဲ့ဟိုစိတ်ခံစားမှုအဲ့မတိခအောင်ကလေးမရမလဲဆိုတာအစနော်ခင်မိနေတာလဲလို့ရယ်နော်နောက်သူတို့ရဲ့ဟိုစာပေါ့နော်စိုင်းကြီးပေါ့နော်မြင့်တင်ဖို့ရည်လဲလို့ရယ်လေးတမမြင်ပါလေ
โอเคဆရာမကျေးဇူးပါဆိုတော့ဟိုဆရာမလွယ်ပုံငယ်ကိုလည်းကျွန်တော်ဒါနဲ့ပတ်သက်လို့မေးချင်ပါတယ်နောက်ဟိုတခြားမဟုတ်ဒီနှစ်ပိုင်းနေမှာပဲဒီလိုနောက်ဟိုဒီလိုလိန်ပိုင်းဆိုင်ရာအာရမပြုချင်းခံရတဲ့ကိစ္စတွေအပြင်ပေါ့လေဒီနှစ်ပိုင်းနေမှာဒီအိမ်ကူ main ကလေးတွေရေးရဲဆက်ဆက်နှိမ့်ဆက်ခံရတဲ့ဆိုတော့အဖြစ်အပျက်တွေလည်းဟိုတင်းနေတစ်ပြေးနဲ့ထွက်လာမျိုးတွေရှိပါတယ်ဒီရဲ့ပိုင်းမှာပဲဒီဟိုလေးတို့ရောဖြစ်ခဲ့တဲ့တင်းတစ်ခုဆိုရင်လည်းဒီအိမ်ကူ main ကလေးတူဟိုလေအင်းရှင်မျိုးသမီးကအဆင်နဲ့လောင်းနေဟိုဒီလိုလှုပ်လိုက်လို့ဟို main ကလေးကမျက်စိတစ်ဖက်ကွယ်ပြီးတော့ကိုယ်ငါပြည့်ရွံ့တဲ့အထိဖြစ်တယ်ဟိုနောက်ပိုင်းမှာကျတော့ဟိုမိဘသူ့ရဲ့ဒီကလေးမရဲ့မိမမိဘကိုဟိုငွေချေးပေးပြီးတော့နင့်နာရေးပေးပြီးတော့ဟိုရောရေးပေးလိုက်တယ်နောက်ပိုင်းနှစ်နဲ့ချီပြီးဒီကလေးမလေးကိုပဲအိမ်မှာဆက်ပြီးခိုင်းထားတယ်ပေါ့နော်နောက်ပိုင်းကျမှဒီကိစ္စပေါ်လာတယ်ပေါ်လာပြန်တော့လဲဒီတွားတိုင်တော့နောက်ဆုံးလူကုန်ကူးမှုဥပဒေနဲ့အမှုဖွင့်တယ်ဆိုပြီးတော့ကျွန်တော်ကြားပါတယ်ဆိုတော့ဒါတွေကဟိုဘယ်နေရာတွေမှာဘလိုမျိုးတွေဟိုအလွယ်လွယ်မှမှတွေဖြစ်နေတာမျိုးလဲ
အဓိကကကျမတို့မြန်မာပြည်မှာကဒီလိန်တိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့မှပြောရမယ်မဆိုရှင်နားလည်မှုပြန်မှနေတဲ့ဟာတွေရှိရဥပမာအားဖြင့်gender လို့ပြောရှင်အမျိုးသမီးနဲ့ပဲတက်ဆိုင်တယ်လို့ထင်တယ်နောက်တစ်ခုကမဒိန်းမှုဆိုတာကမဒိန်းမှုဖြစ်တယ်လိန်တိုင်းဆိုင်ရာအကြံဖတ်မှုတခြားလိန်တိုင်းဆိုင်ရာအကြံဖတ်မှုတွေကတွေ့နေမတူဘူးပေါ့နော်အဲ့တော့ဟိုသာမယပြုခြင်းမှုတို့ဟိုဟာတို့အဲ့လိုမျိုးကျေတော့အဲ့လိုရှောင်ွက်ပြီးပြောတယ်ဆိုရှင်တခြားပြည်တွေတွေတက်ရောက်သွားစီတယ်ပေါ့နော်ဆိုလိုချင်းဒီမှာဆိုလိုချင်တာကတော့ကျွန်တော်တို့မြန်မာနိုင်ငံမှာအဓိကပြောရမယ်ဆိုရှင်ဒီလိန်လို့ပြောတယ်ဆိုရှင်ဒါဟာမပြောတဲ့ကိစ္စအဆက်စရာဖြစ်တဲ့
ဒီကနောက်တစ်ခုကဘလေးထုံးသားလဲပါပါတယ်လို့ဒီအများပြည်သူလူထုရဲ့နားလဲမှုပုံမှာလဲအများအများကြီးတယ်ပေါ့နော်ခုနပြောလို့အမျိုးသမီးတယောက်ဟာသူမရင်ချင်းခံရပြီဆိုရင်တဘွားတစ်ခုလုံးပျက်စီးသွားပြီအဲ့ဒါအပြင်သူရဲ့ဒေးပေါင်းရှင်ကအမျိုးသမီးတွေပဲဖြစ်ဖြစ်အမျိုးသားတွေလည်းဖြစ်သူ့ကိုပဲပြန်ပြီးလက်ညှိုးထိုးပြီးတော့မှအဖြစ်တင်တဲ့သဘောမျိုးပြန်တက်ရောက်စေရဲ့ တော့အဲ့ဒီဟာတကြောင်နောက်တစ်ကြောင်ကတော့ဒီလိုမျိုးချက်ဖြစ်ပွားနေတာဒီဘာကြောင့်လဲဆိုတော့လူငယ်ချမ်းသာခွင့်ရနေလို့ကျင်းလို့ခွင့်ရနေလို့ပဲဖြစ်တယ်သူလူသူတဲ့သူတွေကဒီလူကိုဆက်ရနေမယ်ဆိုရှင်ဒီလိန်တိုင်းဆိုင်ရာတန်ဖတ်မှုတွေကိုအားပေးရကြောက်တယ်အဲ့ဒါကြောင့်မို့ကျွန်တော်တို့ပြောချင်တာကတကယ်လေဒီလိန်တိုင်းဆိုင်ရာတန်ဖတ်မှုကိုပပျောက်စေချင်တယ်ဆိုရှင်တော့ ပထမအဦးဆုံးစစ်ထီးရောက်ရောက်အရေးယူပေးမှုတွေရှိရမယ်။နောက်အမျိုးသမီးတွေကိုတကယ်ကာကွယ်တဲ့ဥပဒေတွေရှိရမှာဖြစ်တယ်။ကျွန်တော်တို့နိုင်ငံမှာရှိနေတဲ့ဥပဒေတွေကဟိုးအင်္ဂလိပ်လက်ထက်ကလေးရှိကြတဲ့အချင်းတုံးလာတဲ့ဥပဒေတွေဖြစ်တယ်။အဲ့ဒီဥပဒေတွေကဥပမာအားဖြင့်ရသက်ပြီးဆိုလို့ရှိရင်အခုဖြစ်နေမကိုက်ညီတဲ့ဟာတွေကျွန်တော်တို့တွေ့ရတယ်။အဲ့လိုမကိုက်ညီတဲ့ဟာကိုခုချိ lain muka, oh, di lain saya nak tetapi doma, lewa, waktu tinya baru tu tahu nak tetapi doma, aneh ni dia ni kau cuma tu ya le. Padang le tu, kena jauh tu, luka muka bale. Di mana dekat sana, nongak tempat hari luka muka bale, luka muka bale, muka bale. Lepas lain dan saya jangan muka bau bau le. Ini hari tu, titi caca, mesti dia kama, tu muka tu. ก็สั่งไปไล่ด่านเนี่ยยุ่ยยับปอกที่ตัวเอาอะไรมีอะไรเล่าไปได้หามีเลยแล้วสามมือเลยย้ายชีนี่เลยเอาไปเลยอะไรนอกจากนี้ก็จะรออีอาณาบ้านก็เนาะอาณาชีเดลูสุราก็สั่งชีด่าเล็กที่ไหนเนี่ยคุณน่ะเป็นคนตะคุอาณาชีลูเล็กที่เด็กขามาลูมาที่มือที่เด็กตัวที่อาณาตั้งชาพยาอย่างโอเคเทวะ
Okay, bagus ya. So, jenaruh di sini buat aku pawai sini buat jenaruh satu hari pokok ilusi ni barai. Tuh hari jenaruh ni mana yang ubah tempat barai. Ubah tempat tu bora le sini je nak pipi di pina sini ni pokok ni mimian je nak pipi sini mimian ni malam ya.
Eh, okay bagus ni. Eh, jenaruh ubah tempat mana?
Okay.
Jenaruh kau gue buat cepat cepat kau bawa usaha ni dah jenaruh tak kau yang siapa. เราอ่านได้เลยทุกเนี่ยก็ว่าอุตส่าห์เนี่ยรู้จักเป็นที่มาไม่ใช่เป็นที่ไปเลยเราสมมติการเวียนมาเลยนะการเวียนเนี่ยคือเราไม่มีดีกูได้ยังไงมีเสื้อกูการเวียนอุปยาวชิบูโรเลยที่เราเห็นคือเราดูกูจ้างคนมาชิบูเลยอย่างนี้ถ้าคุณไม่เป็นถ้าคุณจะไปเลยในการเวียนมีเนี่ย ที่ว่าเรื่องอะไรกันเดี๋ยวเรื่องงานดีอะไรเลยเดี๋ยวช่วยเรื่องที่เทเลคาริมาตอนนี้ลูกเด็กขามจะมาชิดว่าเอาตรงนี้จะสุดาสุดเลยมาเลยนี่ที่เรื่องการเงินยามาคู่กูการเงินลูกที่เรื่องเงินยังต้องใช้สุดเลยลูกอะไรที่เรื่องที่ไม่ที่เรื่องอะไรที่มาเรื่องไม่ที่เรื่องอะไร你这里头，比如搞个么嘞，比如天气热些，哎，就天热出来，你这里可以，就在表面那个，我们天里嘞，天里没有那个，我们自己的这个，然后阿妈，哦，OK，跟人家在裤子外头那个，自己不穿不了，那表面呀，不穿多呢，你自己洗的嘞。
OK，咱们
这个就你自己啊，那不能那样子，哎，这样困难呢，相对俺家的嘛啥，你比如说俺的。 လင်းမင်းခင်ရဖြစ်ဖြစ်ဘာလို့ဖြစ်ဖြစ်အဲဆရာအိမ်ကလေးဖြစ်ဖြစ်ဆိုရတော့ကျောင်းသားအရွယ်ကစဒါဘယ်လိုဖြစ်ဖြစ်မယ်ဘယ်လိုဒါဆိုတာကိုကျွန်တော်တို့သိလို့ရပါတယ်အင်ကြားထားလို့ရပါတယ
်ဟုတ်ကဲ့ဥပဒေဆွေးနွေးတာကျေးဇူးပါကျွန်တော်တို့နောက်ထပ်ကျွန်တော်တို့အီးမေးလ်တွေ Facebook တွေပို့ထားတာတချို့လည်းရှိပါသေးတယ် Facebook ကစာတချို့တော့မဆုမမဲ့ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီကိုအောင်ဆိုတဲ့အကောင့်ကတော့အိမ်တွင်းအကြမ်းဖက်မှုဆိုတာတော့အဲ့လောက်ကြီးလိုမယ်မထင်ပါဘူးတဲ့လင်းမရပဲဟာအရွယ်မတူပဲမတရားအတင်းအာဓမ္မပြုကျင့်တာနဲ့ငါယောက်ျားဆိုပြီးအလိုမတူပဲအာဓမ္မပြုကျင့်တာမျိုးကိုဥပဒေနဲ့အညီအရေးယူပေးနိုင်မှာတော်ရကြပါလိမ့်မယ်တဲ့လင်းနဲ့မရအိမ်တွင်းအကြမ်းဖက်မှုဆိုတာဈာနှကြဘယ်ဈာမှဝင်မကောင်းပါဘူးဆိုတာလိုပဲသူ့အကြောင်းနဲ့သူရှိပါတယ်တဲ့တကယ်လို့သူတို့ရဲ့အိမ်ဆောင်ရေးပြေလည်သွားရင်တော့ဈာဝင်တဲ့သူသားအမုန်းနဲ့ကြံခဲ့ပါလိမ့်မယ်တဲ့ဝေလာဆိုတဲ့အကောင့်ကတော့ဟုတ်ခဲ့တဲ့အမျိုးသမီးတွေအပေါ်အကျန်းဖက်စော်ကားခံရမှုအပေါ်မှာအကာအကွယ်ပေးဖို့တကယ်အရေးကြီးတာပါတဲ့။ဘာလို့လဲဆိုတော့သူတို့ကအားနွယ်သူအားနည်းသူတွေပါဒီလိုပြဿနာတွေနဲ့တွေ့ကြုံရင်ဆိုင်ရတဲ့အခါမှာပြန်လဲခုခံနိုင်မှုရုံးထွက်ဖို့ဆိုတာလည်းမလွယ်ကူလှပါဘူးတဲ့။နောက်ပြီးသူတို့ကအရှက်နဲ့သိခါကိုအသက်ထပ်ပိုးပြီးတံမိုးထထက်ကြတဲ့သဘာဝရှိပါတယ်တဲ့။အိမ်တွင်းရေးအကျန်းဖက်မှုဆိုတာကတော့ဝင်ရောက်ဆွတ်ဖက်ဖြည့်ရှင်းရခက်ပါတယ်တဲ့။လူကြီးတွေစကားတိုင်းမှာပဲဂျားတုံးဂျားဘဲဂျားမှဝင်လို့မကောင်းပါဘူးတဲ့။ကျွန်တော်ကိုယ်တိုင်ဂျားဝင်ခဲ့ဘူးပါတယ်တဲ့။နောက်ဆုံးတော့သူတို့ချင်းချင်းပြန်ပြီးတော့ပြေလည်ပြီးတော့ကျွန်တော်ကသာအမုန်းအဖက်တင်ကြံခဲ့ရပါတယ်တဲ့ဒီလောက်ပါပဲကျွန်တော်ကမကွေးတိုင်းဒေသကြီးနတ်မောင်မြို့နယ်ကြက်တောက်တွင်ကျေးရွာကမောင်သိန်းလေးပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီစာရီဆော့ဆော့ဆွေးနွေးသွားတဲ့အထက်မှာဆိုရင်ဒီအမျိုးသမီးတွေပေါ့အကျန်းဖက်တာအနိုင်ကျင့်တာတွေကိုဒီအမျိုးသားတွေကိုယ်တိုင်ကလက်မခံတဲ့သဘောထားတွေကြားပါတယ်ဒါပေမဲ့အိမ်တော်ရေးပြဿနာမှာကြားမဝင်သင့်ဘူးနောက်အမျိုးသမီးတွေရဲ့ဝတ်စားစင်မှုတွေကလည်းပြဿနာရဲ့ဒဇယ်တစ်ပိုင်းဖြစ်နေတယ်ဆိုတော့အမြင်နေလဲဒီထဲမှာဒဇွန်းစားတွေ့ရပါတယ်ဆိုတော့ကျွန်တော်ဟိုဒေါ်ဆုစနာနှစ်လားဆိုဆွေးနွေးစီရင်ပါတယ်ဒီအမျိုးသမီးတွေပေါ်ကိုတိလက်ရောက်အနိုင်ကျင့်စော်ကားတဲ့လုပ်ရက်တွေနောက်ဒီအမျိုးသမီးတွေပေါ်အကာအကွယ်ပေးဖို့လိုအပ်ချက်တွေပေါ်မှာဒီမြန်မာလူမှုကြားမှာဟိုတိတိကျကျရောလေးလေးနက်နက်ဟိုနားလေသဘောပေါက်ကြရလို့ယူဆလားဆရာမအခုဒီအမြင်တွေပေါ်မှာသုံးသပ်မယ်ဆိုရင်
အစ်မအနေနဲ့ကတော့အဲ့ဒီဥစ္စာတော့နည်းနည်းဟိုလွယ်နေပြီလို့ထင်ပါတယ်ဒီအမျိုးသမီးတွေဝတ်စားခင်မှုကြောင့်နော်သူတို့ကဥစ္စာပေါ့နော်သူတို့ကအားနည်းလို့ကာကွယ်ပေးဖို့လူတွေအဲ့တော်ကြီးကအဓိကမဟုတ်ပါဘူးအဓိကတော့အစ်မတို့ကဥပဒေအားကောင်းလို့ရမှာပါသူတို့ဟိုဥစ္စာပေါ့နော်ခင်းနဲ့မညောခုနကဆရာမပြောသလိုပဲခင်းနဲ့မညောညီရဲ့ဥဒေတွေကိုအစ်မတို့ကျွန်တော်ပြင်ရမယ်။နော်နောက်ပြီးတော့ဥပဒေအားနည်းတာကိုတော့ reinforce လုပ်ဖို့အတွက်ဝန်ထမ်းတွေကိုလည်းကျမတို့သူတို့ရဲ့အသိပညာကိုပေးရမယ်။နောက်ပြီးတော့ခုနကဥပဒေကြောင့်လည်းကျွန်တော်ထောက်ခံပါတယ်။နော်တောင်းပင်ခန်းစာတွေကအစပေါ့နော်ဒီမျိုးသမီးတွေကိုလေးစားဖို့နော် respect ပေးဖို့နောက်ပြီးတော့ tender နော်ဥစားပေါ့နော်ဒီ general ဥစားတာမနဲ့ဆိုင်တဲ့အသိပညာကြီးတိုးပွားဖို့ပေါ့နော်အဲ့ဒါကတော့မိမိတကယ်ကတောင်းပင်ခန်းစာမှာဒါကျမတို့လူအတိုင်းဝိုင်းကိုရင်ကျေးတဲ့လူအတိုင်းဝိုင်းတယောက်နဲ့တယောက်နော်ဒီဟိုလေးစားတက်တဲ့အတိုင်းဝိုင်းဖြစ်အောင်ကျမတို့ကဓာမီနေကလေးကကျမတို့ကဒါပညာရေးထဲမှာကျမတို့ကဖြစ်ပေးရမှာဖြစ်ပါရဲ့နောက်ပြီးတော့ဟိုကပေါ့နော်ကျမတို့တော့ဒါလစ်တော်ကိုယ်စီတူးဖြစ်တဲ့အတွက်ကြောင့်ဒါကျမတို့ကကလေးလုပ်ပြတာလေးလည်းဒီမှာပြောပြချင်ပါတယ်ဒါ2019ဇန်နဝါရီလမှာဆိုလို့ရှိရင်ကျမတို့လေးသားလို့တော့နေပြီးတော့မိကိုမေးတယ်ဒီတဲ့အခါမှာဒီအထူးသဖြင့်ပေါ့နော်ဒီအတမတိတဲ့ကလေးတွေပေါ့နေနိုင်ဆိုင်ချမ်းထက်မှုပေါ်မှာတော့တရားရုံးတွေကနေပြီးတော့ဒီရေးဥစ္စာပေါ့နော်အမိန့်ထမှတ်တာရအရင်ရော့ရဲ့ဥမာပြင်လပိုင်းပေါ့နော်၃လလို၆လလို့အဲ့လိုမျိုးနှစ်ပါးတစ်နှစ်နဲ့အဲ့လိုမျိုးတွေလည်းရှိရတဲ့ကြောင့်ပေါ့နော်ဒါကိုကျမတို့ reinforce လုပ်ဖို့ဆိုတော့မေးဖို့မေးရအဲ့ခါမှာတရားရုံးကလည်းပဲဒီတက်ငယ်မတိုင်းပေါ့နော်ကျမတို့နိုင်ငံရဲ့ကျန်တဲ့အရာဆိုလို့ရှိရင်စစ်ဆောင်နဲ့အောက်မှာရှိရဲ့နော်ကလေးတွေနော်မိန်းကလေးတွေကိုနော်မကိန်းကျင်လို့ရှိရင်ဒီလူတွေဒီတက်တက်တကြုံမှနော်တက်တက်တကြုံကြောက်ခံဖို့ဆိုတော့သူအထူးညှိနှိုင်းချက်ဆိုတော့ထုတ်ထားပါတယ်။အဲ့ဒါကိုအခုမြန်မာနိုင်ငံတဝန်းလုံးမှာရှိတဲ့တရားရုံးတွေအားလုံးတရားပြည်တွေအားလုံးနဲ့လက်မတွေ့ရပါပဲ။နော်အဲ့ဒါကြောင့်မလို့ကျမတို့ဒါလူတော်ရဲ့တတိကဝတ်ဖြစ်တဲ့အတွက်ကြောင့်ကျမဒီနေရာနေပြောဒါတော့တင်းတကားပြောချင်တာကဘယ်တရားရုံးမဆိုတရားသူကြီးတွေမဆိုဒီတကယ်မတင်းအဲ case တွေကိုသူတို့တက်တကြုံမချအောင်ဆိုလို့ရှိရင်ဒါတော့ကိုယ့်ရဲ့တက်ဆိုင်ရာလူတော်ကိုယ်ကိုတန်ကြားလို့ရပါတယ်လူတော်ကိုယ်ရဲ့အနေတကားလူတော်မှာပြန်မျိုးမေးမှဖြစ်ပါတယ်အဲ့ဒါရှိပါတယ
်ဟုတ်ကဲ့
နောက်ပြီးတော့ဒီဥစ္စာပေါ့နော်ကျမတို့အဲကျမကိုယ်တိုင်ပဲဒါလူတော်မှာမေးဖို့မေးခဲ့တယ် August လတော့ ဒီကလေးသူငယ်နဲ့ပတ်သက်တဲ့အမှုတွေတော့ကြံ့ကြာတဲ့ပုံစံเนาะအဲ့ဒါကိုလည်းပဲအခုเนาะဒီဟိုတရားလွတ်တော်ကျုပ်ကနေပြောဒီကလေးသူငယ်တွေနဲ့ပတ်သက်တဲ့အမှုဆိုလို့ရှိရင်6လအတွင်းကိုအပြီးနော်ဒါဆက်မရမယ်နော်စီရင်ချက်ဆက်မရမယ်ဆိုတော့ဒါအမိကြီးထုတ်ထားပါကြသူ့တော်ကိုယ်စီကဒီကျမတို့ကြတော့ချက်တင် balance ဆွဲလုပ်လို့ရတယ်လေကုန်းမဲလေးလို့ရတယ်ကျမတို့လည်းပဲဆက်နိုင်ကြောက်သားတွေကိုကျမတို့လွတ်တော်ထဲမှာလုပ်နေပါတယ်ဆိုတဲ့အကြောင်းကိုလည်းကျွန်တော်ပြောပြချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါရှင်ဟုတ်က
ဲ့ဟိုဥစ္စာပေါ့နော်ဒီဥပဒေပေါ့နော်ဒီမျိုးသမီးရောက်ပေါ့အကျံဖက်မှာကောက်ရဥပဒေဆိုတာ2000နဲ့တော့သူတို့လေးရနေတော့စပြပြင်းချင်းနေဟိုရေးနေရပေါ့နော်အခု2018မှာကပြတော်တော့မရောက်သေးဒီမှာဒီလောက်ဆိုလို့ရှိရင်ရှင်းနေကြုံတို့နောက်ပြီးသက်ခံရဒီရင်းကြီးဌာနတွေကလည်းသူတို့ဟိုဥစ္စာပေါ့နော်ပြင်းချင်းနေပါတယ်ပြတော်လေးကိုရောက်လို့ရှင်တော့ဆရာကျွန်တော်တို့အကောင်းဆုံးဖြစ်အောင်ဆွဆွေးနွေးသွားမှာပါ
ဟုတ်ကဲ့ဆရာမဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝတ်တက်ကိုနောက်ထပ် email နဲ့ပို့ထားတာတွေလည်းရှိနေပါသေးတယ်ဒါတွေကိုလည်းအခုတစ်ခါလဲပေါ်ပြချင်ပါတယ်တူကတော့ကျွန်တော်တို့ဒေါက်တာကျော်ရှင်ပေးပို့ထားတာပါမြန်မာနိုင်ငံကပါမဆုမုံမဲဖတ်ပြပေးပါအောင်ခင်ဗ
ျမြမဒလိမှာအမျိုးသမီးများကိုအခွင့်အရေးပေးလေရှိပါတယ်ရှေးတုန်းကတော့အိမ်ရှင်မများဟာအိမ်နွေးမှုလို့တိမ့်ထုတ်သေးချာဆိုသလိုနေခဲ့ကြရပါတယ်ဒါကြောင့်တားကိုသခင်လင်ကိုဖျားဆိုပြီးပြပြရည်ရည်နေခဲ့ကြတာပါပြဿနာကြီးကြီးကျယ်ကျယ်မရှိခဲ့ကြပါအခုတော့လောကဓာတ်ပညာတွေထွန်းကားလာတော့အမျိုးသမီးတွေလည်းပြောင်းလဲကုန်ပါပြီခင်မွန်းတယ်တွေနဲ့အတူဒိုးဒူပေါင်ဘက်ဝင်ငွေရှာနေကြတော့ဖျားလိုမျိုးကိုကိုွယ်စရာမလိုတော့ပါဘူးဒါပေမဲ့တချို့သောအုပ်စုတွေမှာတော့အိမ်နွေးအကျန်းဖတ်မှုတွေကရှိနေလေရဲ့ဥပမာအရက်သမားရွှေပြောင်းလုပ်သားစတဲ့ခင်မွန်းနေရဲ့ဇနီးမယားတွေကတော့ကန့်ခေနေစေပါအိမ်နောင်ရေးဖောက်ပြန်လို့အိမ်နွေးအကျန်းဖတ်မှုခံရတာကတော့တိတ်မများဘူးထင်ပါတယ်အမျိုးသမီးတွေလိန်စော်ကားခံရမှုအနိုင်ကျင့်ခံရမှုဒီနေ့ခင်မသိသည့်သားသားကြီးကိုတိုးလာပါတယ်ယနေ့လူငယ်တွေကြားရော့မှပါရှေ့ထွက်လာကြပါတယ်လေတိုက်တော့အမိုက်ပါလာတာပေါ့မြမရိုးရာနဲ့မလျှော်တဲ့နိုင်ငံသားယဉ်ကျေးမှုအပြောအဆိုဝစ်စားစင်မှုအနေထိုင်အမှုအကျင့်အတော်ကိုပြောင်းသွားပါတယ်လူမှုမီဒီယာတွေရဲ့ရိုက်ချက်ကလည်းအတော်ပြင်းပါတယ်အမျိုးသမီးတွေလျှက်ပေါ်လော်လီလို့အစော်ကားခံရတယ်လို့တော့တစ်ဖက်သက်မပြောချင်ပါဘူးယောက်ျားတွေကလည်းအတင့်ရဲလာပါတယ်ဥပဒေတွေပြစ်ဒဏ်တွေကိုမကြောက်တဲ့ကာလကြီးများလားလို့တောင်ထင်မိပါရဲ့အကြံကလေးပေးပါရစေရှိကလို့တဦးချင်းစီကမိမိကိုကိုဆောင်ထိန်တတ်ဖို့လိုနေပါပြီမြမမကလေးတွေလည်းမြမလိုပဲလှစေချင်ပါတယ်အယိုးပေါ်အရွက်မဖုံးစေချင်ပါဘူးအရက်ထုတ်လို့ရောင်းချတောက်သုံးမှုကိုအစိုးရကလည်းကြက်ကြက်မှတ်မှတ်ထိန်းချောင်းတင်ချောင်းပါဗျာကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဒါတော့ဒေါက်တာကျော်ရှင်ရဲ့ပေးစာပါနောက်စာတစ်စောင်ကတော့ကျွန်တော်တို့မောင်တသနာပေးပို့ထားတာပါအမေရိကန်ပြည်ထောင်စုကမဤတန်စင်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါအကျံဖက်ခံရမှုတွေကိုအကာအကွယ်ပေးမဲ့တိကျခိုင်မာတဲ့ဥပဒေတွေမရှိတဲ့အပြင်ဘေးပတ်ဝန်းကျင်ကလည်းအလေးနက်ထားဖြည့်ရှင်းပေးရမျိုးအလွန်နည်းပါးလှပါတယ်။ဒါ့အပြင်ဗက်လိုက်မှုနဲ့အာခတိတရားကင်းစင်တဲ့တရားစီရင်စနစ်အမှောင်ဖုံးနေတာကြောင့်လိမ်ပိုင်းဆိုင်ရာအကျံဖက်ခံရရင်တော့မှအချက်နဲ့တိတ်ခါကိုငဲကွက်ပြီးတော့ဘသူကမှမတိုင်ရဲကြပါဘူး။အဆိုးဆုံးကဆေးရဲမွဲတေခြင်းပညာရေးနိုင်ပါခြင်းနဲ့မမြင်တွေ့ရတဲ့ကံကြမ္မာယူဆကိုစွဲကင်ထားခြင်းကလည်းခွဲခြားဆက်ဆံခံရမှုအတွက်အကြောင်းရင်းတစ်ခုလို့ယူဆမိပါတယ်။တကယ်တော့ယောက်ျားနဲ့မိန်းမအားလုံးကလူသားတွေပါ။မြတ်သောအချက်ကိုကျင့်နေသူတိုင်းမြင့်မြတ်ကြတာကြီးပါပဲ။ဒီနေ့အဖက်ဖက်ကယွန်ယွင်းပြည်စီနေတဲ့နိုင်ငံတော်ကိုအကြက်တဲဘောင်းဆောင်ကြားကနေပြီးတော့ဥဆောင်တိဆောက်ပေးနေသူကအမျိုးသမီးကြီးဖြစ်တဲ့အမေစုပါမြင့်မြတ်ပါတယ်ဆိုတဲ့ယောက်ျားတွေကအမေစုအနောက်မှာမဟုတ်ပါလားထိုနည်းတူမြန်မာဒီမိုကရေစီအရေးစီးပွားရေးလူမှုရေးနိုင်ငံရေးအဖက်ဖက်မှာယောက်ျားတွေနဲ့ဒန်းတူရောယောက်ျားတွေကိုဥဆောင်လှုပ်ရှားနေသူတွေဟာပြည်တွင်းပြည်ပအများပြားပါပဲကျွန်တော်ရဲ့အမြင်အရယောက်ျားလည်းမမြတ်ဘူးမိန်းမလည်းမမြတ်ဘူးမြတ်သောအချက်ကိုကျင့်ပြီးမြင့်မြတ်အတွေးခေါ်ယူဆရနေဥဆောင်လှုပ်ရှားနေသူတွေအားလုံးကိုတန်းတူပဲလို့မြင်မိပါတယ်နောက်ဆုံးအနေနဲ့ဆွေးနွေးရရင်အိမ်တော်တစ်ခုမှာပညာလဲတက်တယ်ဥဆောင်မှုလဲပေးနိုင်တဲ့သူကသာအိမ်တော်ဦးစီးလို့သတ်မှတ်သင့်ပါကြောင်းဆွေးနွေးလိုက်ရပါတယ်ဆိုပြီးတော့မောင်တသနာကရေးသားထားတာဖြစ်ပါတယ်
ဟုတ်ကဲ့ကျေးဇူးပါနောက်စာတစ်စောင်ကတော့ကျွန်တော်တို့ဥစိန်မောင်မိထီလာမျိုးဖြစ်ပါတယ်သူစာကတော့နည်းနည်းရှင်းရဲအတွက်လူရင်းချက်တချို့ကိုပဲကိုအောင်ဖတ်ပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံမှာအမျိုးသမီးတွေလိမ်မိုင်းဆိုင်ရာအကြမ်းဖက်ခံရတဲ့အမှုတွေများနေရတဲ့အကြောင်းနဲ့ပတ်သက်ပြီးတော့အချက်၄ချက်ကိုအလေးထားပြီးတော့သုံးသပ်မိပါတယ်။နံပါတ်၁ကစီးပွားရေးနှိမ့်ချပြီးတော့ဆင်းရဲမွဲတေနေတာ။နံပါတ်၂ကအခြေခံပညာနဲ့ဗဟုသုတဘာသာရေးအဆုံးအမတွေကိုနာခံမှုနှဲပါနေတာ။နောက်စဉ်းစားဆင်ခြင်နိုင်မှုအားနည်းနေတာ။နံပါတ်၃က ID နည်းပညာတွေရဲ့ဆွဲဆောင်မှုနဲ့ ID နည်းပညာကိုတလွဲအသုံးချနေတာနံပါတ်၄ကတရားဥပဒေစိုးမိုးမှုမှာအားနည်းနေရလို့ကြောင့်ဖြစ်တယ်လို့သုံးသပ်မိပါတယ်။ဒါကြောင့်အထက်ပါအချက်၄ချက်ပေါ်မှာနိုင်ငံတော်အစိုးရ NGO တွေလူမှုအကျိုးဆောင်အဖွဲ့တွေ ဘာသာရေးပိုင်းဆိုင်ရာပုဂ္ဂိုလ်တွေကလေးနဲ့ထားပြီးတော့စီမံကိန်းစီမံချက်တွေချပြီးထိထိရောက်ရောက်ကင်တယ်ဖြည့်ရှင်းဆောင်ရွက်သွားနိုင်မယ်ဆိုရင်မိန်ကလေးတွေကိုလိမ်မဲဆိုင်ရာအကြမ်းဖက်ခံရမှုတွေကျဆင်းသွားလိမ့်မယ်လို့ယူဆကြောင်းဆွေးနွေးလိုက်ပါတယ်ခင်ဗျာ
โอเคဒါကတော့မေထီလာမျိုးကဦးစိန်မောင်ရဲ့ဆွေးနွေးချက်ပါဆိုတော့တခုရှိတာကတော့ဗောလေလူတွေရဲ့စိတ်နေစိတ်ထားတွေကလည်းချက်ချင်းလငယ်ဟိုပြောင်းမှာမဟုတ်တလို့ပဲနိုင်ငံရေးစနစ်ဥပဒေရေးပိုင်းတွေမှာလည်းချက်ချင်းလငယ်အပြောင်းလဲတွေမဖြစ်နိုင်သေးတဲ့အခြေအနေမျိုးမှာအမျိုးသမီးတွေကိုအကာအကွယ်ပေးနိုင်အောင်လက်လုံးတင်တာလက်တွေလုံးလဲလုံးနိုင်တာတွေဟိုဘာတွေများရှိမလဲမတ်လွယ်ပုံငယ်ဆွေးနွေးပေးပါလားခင်ဗျာ
ဟိုအဆုံးကျွန်မပြောချင်တာကဟိုawareness လို့ခေါ်တဲ့ဒီအသိပညာတွေတော့လုပ်ဖို့လိုတာပေါ့နော်အသိပညာလို့ပြောတဲ့အခါမှာလူတိုင်းလူတိုင်းကဒီလိမ်ပိုင်းဆိုင်ရာကြံဖတ်မှုဒီဒီမရင်းမှုအပါဝင်တခြားသောလိမ်ပိုင်းဆိုင်ရာကြံဖတ်မှုတွေကရာဇဝတ်မှုဖြစ်တယ်ဆိုတဲ့အကြောင်းအရပထမဆုံးနားလည်ရမယ်နောက်တစ်ခုကကျမတို့မြန်မာနိုင်ငံမှာကခုနပြောလို့တရားဥပဒေစိုးမိုးမှုလို့ပြောလိုက်တဲ့အခါမှာအရင်ကကျေပြတ်ပါတယ်။ဒါပေမဲ့ပထမဆုံးအချက်အနေနဲ့ဟိုလုံနိုင်တာတစ်ခုကဘာလဲဆိုရင်ဒီခုနကျူးလွန်နေတဲ့လူတွေကိုကျမတို့ကတကယ်ကိုအရေးယူပြီးတော့မှတာဝန်ယူမှုတာဝန်ခံမှုရှိအောင်လုပ်နိုင်တယ်ဆိုရင်တော့တစ်ဖြည်းဖြည်းနဲ့ကျမတို့ဒီလိမ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့မှပြောချနိုင်မှာ short term မှာဖြစ်ပါတယ်။
โอเค
สรุปที่ جماعه နိုင်ငံမှာက
โอเคပြောပါခင်ဗျာ
လုံဆောင်ဆရာတွေကတော့လုံဆောင်ဆရာတွေတော့အများကြီးရှိပါတယ်ဥပမာပြောမယ်ဆိုလို့ရှိရင်ခုဖြစ်လူငယ်တွေခုနပြောသလိုနားလည်မှုရနေတဲ့ဟာတွေရှိရင်မှန်ပါတယ်ခင်နဲ့အညီလိုက်ပြီးတော့မှဟိုဥစ္စာချင်းရင်းတဲ့ဟာတွေတော့ရှိရယ်အခင်နဲ့အညီဥစ္စာချင်းရင်းတဲ့အတွက်ကြောင့်လူပိုင်းဆိုင်ရာပုံများလာတယ်လို့တော့ جماعه တော့လက်မခံဘူးဒါကြောင့်လဲဆိုလို့ရှိရင်ကျွန်တော်တိုင်းရင်းသားဒေတာဘက်မှာအဖွားကြီးဟို56နှစ်60ကျော်ရှိတာတော့မှလိမ်ပိုင်းဆိုင်ရာတန်ဖတ်မှုကိုခံစားနေရတယ်ဒီအဖွားကြီးတွေကဟိုအဝတ်ကိုလည်းလုံလုံချုံချုံဝတ်ထားတယ်အဲပြီးရှိရင်ဒါမှလည်းဟိုဒီဟိုခိုးပေါ်ဒီပေါ်ဝတ်ထားတဲ့ဟာလည်းမရှိဘူ
း
ရုပ်ရည်အရာကြည့်ရမယ်ဆိုလို့ရှိရင်လည်းလုံးဝဆွဲဆောင်မှုမရှိပါဘူးအမျိုးသားတွေကိုအဲ့လိုမျိုးဆွဲဆောင်ပြီးတော့မှလောက်ဆောင်ရတယ်
။မတ်လွယ်ပုံလေးကျွန်တော်တို့ဆွေးနွေးပွဲအချိန်လေးတလောက်ပဲရတဲ့အတွက်ဒီမှာပဲရနောက်ခွင့်ပြုပါ။ပါဝင်ဆွေးနွေးပေးတဲ့အမျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံကလွယ်ပုံငယ်နောက်ရန်ကုန်တိုင်းအမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာဆူဇနာလတ်လတ်ဆိုးနဲ့ကိုယ်တိုင်ပါဝင်ဆွေးနွေးသူတွေစာရေးသားပေးဖို့သူတွေနဲ့တောထရှင်တွေအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ။
စီစဉ်တင်ဆက်သူကိုအောင်လေးဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒိုင်းရီလိုက်စီစဉ်ပါရှင်အစီအစဉ်ဒီအဆုံးမသက်ခင်မှာပဲနောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါအောင်ရှင
်အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာထိတ်တန့်အစ္စလမ်ဘာသာရေးကောင်းဆောင်တဦးကိုတနတ်သမားတဦးကလွတ်ကျန်တပ်ဖြတ်ခဲ့တယ်လို့တခြားပြည်ပခါတစ်ခုအတွင်းမှာလည်းအမေရိကန်တပ်ဖွဲ့ဝင်တဦးနဲ့အာဖဂန်တပ်ဖွဲ့ဝင်နှစ်ဦးသေဆုံးသွားပါတယ်ကဘူးဘာသာရေးကောင်စီရဲ့ဒုတိယအကြီးအကဲအဗ်ဒူဘဆာဟကန်ရဲ့ရုပ်အလောင်းကိုကဘူးမြို့တော်ကချီဟဲဆုထွန်းအရမရှာဖွေတွေ့ရှိခဲ့တယ်လို့ရဲအရာရှိတဦးက VOE ကိုပြောပါတယ်ဒီတပ်ဖြတ်မှုနဲ့ပတ်သက်ပြီးတော့ဘယ်သူကမှသူတို့လက်ချက်လို့ပြောဆိုတာမျိုးတော့မရှိသေးပါဘူးတောင်ကိုရီးယားကိုသွားပြီးတော့ဆက်ဖို့ဖောက်တဲ့မြောက်ကိုရီးယားမြေထားလမ်းမိုင်းကိုစစ်ဆေးဖို့တတ်မှတ်ထားတဲ့တန်ခတ်ရေးယူမှုကိုကုလသမဂ္ဂလူကြီးကောင်စီကဖယ်ရှားပေးလိုက်တယ်လို့တောင်ကိုရီးယားကဒီကနေ့မှပဲပြောပါရယ်ဒီလိုစစ်ဆေးမှုတွေအတွင်းလောင်စာဆီနဲ့မြောက်ကိုရီးယားမြေထားတန်လန်းနေပေါ်မှာဆန့်သက်ပြည့်စွင့်မဲ့ယထာတွဲတွေအပါအဝင်ကုန်ပစ္စည်းမျိုးစုံအပါအဝင်ကိုဒီတောင်ကနေမြောက်ကိုရီးယားကိုတည်ယူသွားမှာပါအမေရိကန်နဲ့မက္ကဆီကိုနယ်စပ်ကဒီဟွာနာမြို့မှာရောက်နေတဲ့ဗဟိုအမေရိကကရွှေပြောင်းဝင်ရောက်သူ 9,000 လောက်အတွက်ကုလသမဂ္ဂအနေနဲ့အကူအညီပေးဖို့ဒီဟာဝါနာမြို့တော်ဝန်ကတောင်းဆိုလိုက်ပါတယ်အမေရိကန်ပြည်ထောင်စုမှခလုံကွင်းရဖို့မက္ကဆီကိုဘက်ချမ်းမှရောက်ရှိနေတဲ့အဲ့ဒီရွှေပြောင်းဝင်ရောက်သူတွေဟာအခုခါမှာအားကစားရုံတွေနေထိုင်နေကြပြီးတော့ဒေသခံတွေကလည်းသူတို့ကိုစန့်ကျင်ကန့်ကွက်တာကြောင့်ပြည်ပခါတွေရှိနေတယ်လို့ဆိုပါတယ်ခင်ဗျာ
စနေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာပါရှင်ဒီနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်မနေ့ပြန်မနေ့ပိုင်းထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုတော့လိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်တော်တာရှင်တွေအားလုံးရှင်လင်းချမ်းမြေ့ကြပါစေ Thank you.
This program has come to you from the Voice of America, Washington.